Welcome to the Voice of America in Burmese.
ဘေးအန္တရာယ်သွေသွေကင်းဝေးတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်သံရဲ့2022ခုနှစ်မတ်လ23ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ30.40-48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတင်ဆက်သွားမှာပါမြန်မာနိုင်ငံမှာဒီမိုကရေစီအမြန်ဆုံးပြန်လည်ထွန်းကားရေးလုံခြုံရေးဆိုင်ရာအင်အားကြီး၄နိုင်ငံကအလေးထားလှုပ်သွားမဲ့အကြောင်းနဲ့အတူမြန်မာနိုင်ငံတွင်းကသူတို့ရဲ့ဓာတ်ငွေပိုင်လိုင်းကိုလုံခြုံရေးလုပ်ပေးဖို့တရုတ်ကတောင်းဆိုလိုက်ပါပြီမနေ့ညကတော့တာဂီတာမှာဘာတွေဖြစ်ခဲ့ပါသလဲ
တာဂီတာမှာလောလောဆယ်ရဲစခန်းဝိုင်းနေပါလေကျွန်တော်လူ၄ယောက်ခေါ်သွားလို့ပါတော့တဲ့ဖြစ်ကျွန်တော်တို့အတန်မဟုတ်တော့ပါလုံးဝတဲကိုပြစ်နေတာပါအပေါ်ထောင်မိတာလည်းပြနိုင်ပါတယ်ဒါပေမဲ့ဘယ်သူမှတော့မရှိသေးပါဘူး
ဖန်စီခံရသူတွေပြန်လှုပ်ပေးရေးအတွက်လူငယ်တွေကတာဂီတာရဲစခန်းတစ်ခုကိုသွားဝိုင်းခဲ့ကြတဲ့အကြောင်းကိုလည်းတင်ဆက်ဖို့ရှိပါတယ်အခုရင်ဆုံးတော့ထေတန်းရောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်မျိုးသက်တို့ပြောပြပေးပါအောင်ဗျာ
မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်လည်ပေါ်ထွန်းလာအောင်အမြန်ဆုံးကြိုးပမ်းမှုလိုအပ်နေတဲ့အကြောင်းအမေရိကန်ပါဝင်၄နိုင်ငံလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုအဖွဲ့ Quad ကောက်ဆောင်တွေကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံနဲ့မြန်မာပြည်သူတွေကိုကာလကြာရှည်အားပေးထောက်ခံလာကြတဲ့နိုင်ငံတွေအနေနဲ့ဒီမိုကရေစီပြန်လည်ပေါ်ထွန်းလာဖို့ဒီမိုကရေစီစနစ်ရဲ့ကြံ့ကြံ့ခံနိုင်စွမ်းတွေခိုင်မာအားကောင်းအောင်ဦးစားပေးဆောင်ရွက်ဖို့အရေးကြီးလိုအပ်နေတဲ့အကြောင်းအမေရိကန်၊ဂျပန်၊ဩစတြေးလျနဲ့အိန္ဒိယနိုင်ငံခေါင်းဆောင်တွေရဲ့တောက်ချန်တွေကအွန်လိုင်းဆွေးနွေးမှုပြီးပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားတာပါ။တောက်ချန်တွေကအွန်လိုင်းတွေ့ဆုံမှုတွင်မြန်မာနိုင်ငံကအခြေအနေတွေအပေါ်ဝင်ဒေတာတွင်အရေးကြီးတဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြောင်းလည်းAmerican Mutual လုံခြုံရေးချန်ပီယံပုဂ္ဂိုလ် Jake Sullivan ကပြောပါတယ
် During the meeting the leaders addressed key regional issues including freedom of navigation and freedom from coercion in the South and East China Seas the DPRK nuclear issue and the coup and violent repression in Burma
ဆွေးနွေးပွဲအတွင်းတောင်နဲ့ရှေ့တရုတ်ပင်လယ်ပြင်တွေမှာလွတ်လပ်စွာရေကြောင်းသွားလာခွင့်မြောက်ကိုရီးယားနျူကလ িয়ার အရေးနဲ့မြန်မာနိုင်ငံမှာဆင်အာနာသိမ်းမှုနဲ့အကြမ်းဖက်ဖိနှိပ်မှုတွေပါဝင်ဒေသတွင်းကအထူးကကိစ္စတွေကိုခေါင်းဆောင်တွေဆွေးနွေးကြပါတယ်လို့အမေရိကန်မြေသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ကတောက်ချန်နေဝါရှင်တန်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါဂျပန်ဝန်ကြီးချုပ်ယူရှိဟီရာဆူဂါကလည်းမြန်မာနိုင်ငံကအခြေအနေပေါ်အလွန်အမင်းစိုးရိမ်တဲ့သဘောထားကိုဆွေးနွေးပွဲအတွင်းပြောဆိုသွားပါတယ်မြန်မာနိုင်ငံဒီမိုကရေစီငြိမ်းချမ်းရေးနဲ့တည်ငြိမ်မှုအတွက်တံမိုးထားတဲ့အကြောင်းအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကအလေးထားပြောကြားခဲ့တယ်လို့လည်းအိန္ဒိယနိုင်ငံရဲ့ဝန်ကြီးကတောက်ချာနေသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့ကအရသာဆွေရခေါင်းဆောင်တွေကိုဖမ်းဆီးဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပြည်တွင်းပြည်ပဆန့်ကျင်ကန့်ကွက်မှုတွေပေါ်ပေါက်နေတာပါမြန်မာနိုင်ငံအဝန်အာဏာသိမ်းမှုဆန့်ကျင်လို့ရှားသူတွေကိုအာဏာပိုင်တွေကအကြမ်းဖက်နေနေမှုတွေကြောင့်ထိခိုက်ဒေဆုံးမှုတွေကြုံနေရတဲ့အတွက်လဲကုလသမဂ္ဂနဲ့နိုင်ငံတကာအသံဝင်ကသတိပေးနေပါတယ်မြန်မာနိုင်ငံမှာဆက်အနာသိမ်းမှုကိုငြင်းငြဲစွာဆန္ဒပြသူတွေပေါ်လူညွေးတပ်ဖွဲ့တွေကအကြမ်းဖက်နှိမ်နှင်းမှုတွေနဲ့ဖမ်းဆီးမှုတွေအတွင်းထိရဲသေဆုံးမှုတွေအတွက်ကုလသမဂ္ဂနဲ့အမေရိကန်ပါဝင်နိုင်ငံတကာအသံဝင်ကထပ်မံသတိပေးလိုက်ပါတယ
် Repressive response has also already taken the lives of 6 women and resulted in the arrest of close to 600 women including young women LGBTIQ activists and civil society
အနာမနီနေနေမှုတွေအတွင်းအမျိုးသမီး6ဦးထိသေဆုံးခဲ့ပြီးဖြစ်သလိုငယ်ရွယ်သူတွေ၊လိင်စိတ်ကွဲပြားသူတွေ၊တက်ကြွလှရှားသူတွေ၊ဆရက်ဖက်ဖွဲ့စည်းကလူပုဂ္ဂိုလ်တွေပါဝင်အမျိုးသမီး6ဦးလောက်ဖမ်းဆီးခံထားကြောင်းနဲ့ဖမ်းဆီးခံထားခြင်းမှာလိင်ပိုင်းဆိုင်ရာနဲ့အကြမ်းဖက်ခံရမဲ့ချင်းချောက်မှုတွေနဲ့လည်းရင်ဆိုင်နေရပါတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖင်ဒူဂျာရစ်ကတောက်ချန်နေသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။အချိန်နဲ့မှာပဲကလေးတွေပေါ်ထိခဲ့တည်ကြည်တဲ့အထိကြည်စံစစ်တွေအသုံးပြုတာပါဝင်အင်အားလွန်ကျွသုံးနေနစ်နေတဲ့လုပ်ရက်တွေကိုကုလသမဂ္ဂကလေးမြရန်ပုံငွေဖွဲ့ UNICEF ကအပြင်းထန်ဆုံးပြစ်တင်ရှုတ်ချလိုက်ကြောင်းလည်းပြောပါရယ်မနေ့ကအထိရရှိထားတဲ့အချက်အလက်တွေအရအကြမ်းဖက်နေနစ်မှုတွေကြောင့်တည်ဆုံးသူကလေး9ယောက်ရှိပြီး10ယောက်ကလည်းဒဏ်ရာအပြင်းထန်ရရှိခဲ့ကြောင်းပြောပါရယ်ဖမ်းဆီးထားသူတွေကမိသားစုတွေနဲ့တွေ့ခွင့်မရသလိုဥပဒေကြောင်းအရတိုင်းပင်ဆွေးနွေးခွင့်မရဘဲလူခွေရေးချိုးပေါက်ခံနေရတယ်လို့လဲကုလသမဂ္ဂတွင်းမှုချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့တာပါ။တောက်ချာနေမှာပဲအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ် Net Price ကလည်းမြန်မာလူညွေးတက်ဖွဲ့ရဲ့လက်ချက်နဲ့ NLD မြို့သားဒီမိုကရေစီဖွဲ့ချုပ်ဝင်2ဦးတည်ဆုံသွားတဲ့အပေါ်ပြစ်တင်ရှုတ်ချခဲ့ပါတယ်။ မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်နေရက်မပြောင်းရရတဲ့မြန်မာနိုင်ငံသားတွေကိုအမေရိကန်ကအကာအကွယ်ပေးဖို့ပြင်ဆင်နေတဲ့အကြောင်းအမေရိကန်သတင်းဌာန NPR ကအစိုးရတောင်းရှိသူတို့ကိုကူကာပြောဆိုလိုက်ပါတယ်။အမေရိကန်မှာရောက်နေပြီးသားမြန်မာနိုင်ငံသား1600လောက်တွေအကျုံးဝင်နိုင်မဲ့စီစဉ်ရအမေရိကန်မှာတစ်နှစ်ခွဲအထိတရားဝင်နေထိုင်လွတ်လပ်ကံဝင်ရမှာဖြစ်ကြောင်းလည်းအမည်မဖော်လိုသူအစိုးရရရှိသူကိုကူကာပြီးသတင်းကဖော်ပြခဲ့တာပါ။အမေရိကန်မှာလက်တလုံးဘလို့ပုံစံနဲ့နေထိုင်နေတဲ့သူတွေကိုလက်ခံသွားမှာလဲဆိုတော့တိတိကျကျမသိရကြောင်းလည်းပြောပါရယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်တဲ့လုပ်ရည်နဲ့နောက်ဆက်တွဲစစ်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြမှုတွေပေါ်အကြမ်းဖက်နှိမ်နှင်းမှုတွေအတွက်အမေရိကန်ကမြန်မာစစ်တပ်ထိတန်းရရှိနေတဲ့မိသားစုဝင်တွေကိုအရေးယူတန်ခတ်မှုတွေကြီးညာခဲ့ပြီးတဲ့နောက်မြန်မာနိုင်ငံသားတွေကိုအကူအညီပေးဖို့စီစဉ်နေတဲ့သတင်းထွက်ပေါ်လာတာလည်းဖြစ်ပါရယ်မြန်မာနိုင်ငံမှာဆက်အနာသိမ်းမှုနောက်ပိုင်းနိုင်ငံရေးတင်းမာမှုတွေကြီးထွားလာနေချိန်မှာပဲမြန်မာနဲ့တရုတ်နိုင်ငံကြားတွေ့တန်းထားတဲ့ရင်းနှီးတဲ့သဘောတမ်းဝင်ပိုက်လိုင်းတွေလုံခြုံအောင်အကာအကွယ်ပေးဖို့မြန်မာစစ်တပ်ကိုတရုတ်နိုင်ငံကပြောဆိုထားကြောင်းပြင်ပကိုပေါက်ကြားခဲ့တဲ့အစည်းအဝေးမှတ်တမ်းတစ်ခုမှာဖော်ပြထားပါတယ်။မြန်မာအာဏာရှင်အနေနဲ့ဖေဖော်ဝါရီလ23ရက်နေ့ကတွေ့ဆုံချိန်မှာပိုက်လိုင်းတစ်လျှောက်လုံခြုံရေးတွန်းမြင့်မှုပြောဆိုခဲ့တဲ့အကြောင်း VOA ကရရှိထားတဲ့အစည်းအဝေးမှတ်တမ်းမှာဖော်ပြထားတာပါ။မြန်မာနိုင်ငံမှာအယတဆုရခေါင်းဆောင်တွေကိုဖမ်းဆီးဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်အနောက်နိုင်ငံတွေကပြင်းပြင်းထန်ထန်ဝေဖန်ဖြစ်တင်မှုတွေအရေးယူတန်ခတ်မှုတွေနဲ့တုံ့ပြန်နေပေမဲ့တရုတ်နိုင်ငံကတော့ပြည်တွင်းရေးဖြစ်ပြောဆိုထားတာကြောင့်အာဏာသိမ်းမှုဆန့်ကျင်သူတွေကြားကန့်ကွက်မှုတွေရှိခဲ့တယ်လို့တရုတ်နိုင်ငံနဲ့တွေ့တန်းထားတဲ့ပိုက်လိုင်းတွေတက်ခတ်ခံရရင်လည်းပြည်တွင်းရေးသာဖြစ်လိမ့်မယ်ဆိုပြီးလူမှုကွန်ရက်တွေပေါ်မှာချင်းချောက်တဲ့သဘောထားတွေလည်းပြန့်နှံ့နေပါတယ်တရုတ်နိုင်ငံကြေးဝန်ကြီးဌာနကတော့မြန်မာနိုင်ငံအပေါ်ရည်တည်ချက်ကိုတောက်ချနေမှာပဲထပ်မံပြောဆိုခဲ့တာပ
ါ中国对缅友好政策面向全体缅甸人民中国同缅甸各党各派包括民盟都有着长期友好交往
တရုတ်နိုင်ငံရဲ့မြန်မာနိုင်ငံအပေါ်ရင်းနှီးတဲ့မူဝါဒမြန်မာပြည်သူတွေအားလုံးအတွက်လမ်းပွင့်ထားပါတယ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်NLD ပါတီပါဝင်ပါတီတွေအုပ်စုတွေအားလုံးနဲ့လည်းတရုတ်နိုင်ငံကရင်းနှီးတဲ့ဆက်ဆံရေးကာလကြာရှည်ရှိခဲ့ပါတယ်မြန်မာနိုင်ငံကလူရန်းစားအလှအသီးသီးနဲ့လည်းရင်းရင်းနှီးနှီးဆက်ဆံမှုတွေရှိပါတယ်မြန်မာနိုင်ငံမှာအခြေအနေတွေဘလို့ပဲပြောင်းပြောင်းနှစ်နိုင်ငံဆက်ဆံရေးတွန်းမြှင့်မှုတရုတ်နိုင်ငံကစိတ်ပိုင်းဖြတ်ထားပါတယ်လို့တရုတ်နိုင်ငံကြေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကျောင်းလီချန်းကပေကျင်းမြို့တော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါပြီးခဲ့တဲ့လနောက်ပိုင်းတုန်းကတွေ့ဆုံမှုအတွင်းမှာပဲတရုတ်နိုင်ငံနဲ့ပတ်သက်လို့မြန်မာသတင်းမီဒီယာတွေမှာအပြုသဘောရေးသားဖော်ပြဖို့မြန်မာအာဏာရှင်တွေကိုတရုတ်စိုးရတောင်းရှိသူတွေကပြောဆိုခဲ့ကြောင်းလဲပြင်ပကိုပေါက်ကြားခဲ့တဲ့အစည်းအဝေးမှတ်တမ်းထဲမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေပေါ်ဖိနှိပ်မှုတွေအတွက်လက်တုံ့ပြန်မဲ့အကြောင်းအယ်ခိုင်ဒါအချက်ဖက်ဖွဲ့ခေါင်းဆောင်ကပြောဆိုလိုက်ပါတယ်။ရိုဟင်ဂျာတွေပေါ်ဖိနှိပ်မှုတွေအတွက်မြန်မာစိုးရနဲ့အကျိုးစီးပွားတွေကိုပြည်ရင်းပြည်ပမွတ်စလင်တွေကတန်ခတ်အပြစ်ပေးကြဖို့အယ်ခိုင်ဒါဖွဲ့ခေါင်းဆောင်အမေဇဝါဟီရီကတိုက်တွန်းခဲ့တာဖြစ်တဲ့ကြောင်းအစိုးရဖွဲ့ရဲ့သတင်းတွေကိုစောင့်ကြည့်ဖော်ပြနေတဲ့ SIT ထောက်လိုင်း website မှာဖော်ပြလိုက်တာပါမိနစ်20ကျော်ကြာဗီဒီယိုမင်းကုန်းမှာတော့ရိုဟင်ဂျာတွေပေါ်ရက်စက်ချင်းကျုပ်တဲ့လုပ်ရက်တွေအတွက်အနောက်နိုင်ငံတွေကပြစ်တင်ရှုတ်ချရုံတက်တက်လောက်တာလုပ်ခဲ့ကြပြီးပိတ်ဆို့တန်ခတ်တာစီးရီးယားအရေးယူတာမျိုးတွေမရှိခဲ့ဘူးဆိုပြီးတော့လည်းဝေဖန်ထားပါတယ်ရခိုင်ပြည်နယ်မှာ2019ခုနှစ်တုန်းကလူညိုရေးကင်းစကန်တွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARS ရိုဟင်ဂျာအစွန်းရအုပ်စုကိုလိုက်လံရှင်းလင်းခဲ့တဲ့မြန်မာလူညိုတပ်ဖွဲ့တွေရဲ့စစ်စင်ရေးတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုတိုက်နှက်ချေရိုဟင်ဂျာတွေထွက်ပြေးသွားခဲ့ကြတာပါမြန်မာဆွေရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုပြည်ဝင်လက်ခံမထားပေမဲ့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့အသင့်ရှိကြောင်းပြောဆိုထားပြီးဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ရောကုလသမဂ္ဂနဲ့ပါတီးခြားစီနားလည်မှုစာချုပ်တွေလက်မှတ်ရေးထိုးထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးအဗ်ဒူမိုမန်ကတော့မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်မြန်မာအနာဘက်နေနဲ့အဆက်အသွယ်မရပါဘဲရှိထားပြီးသားသဘောတူညီချက်တွေကိုလေးစားလိုက်နိုင်မယ့်အကြောင်းမြန်မာစစ်အာဏာဘက်ကသတင်းထုတ်ပြန်ထားတာကိုသိရှိထားရကြောင်းဒီလဆန်းမှာပဲအမေရိကန်ပြည်သူကိုရောက်ရှိလာစဉ် VOA ဘင်္ဂလားဌာနကိုပြောကြားထားပါတယ်ခင်ဗျာ။
ကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 938ညလိုင်းဒိုမီတာ40 kHz 983ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းနက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့စနေနေ့မနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ် စစ်တပ်ကအာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံမှာပိုလန်နိုင်ငံသားသတင်းတောက်တဦးအဖမ်းဆီးခံထားရကြောင်းပိုလန်နိုင်ငံခြားရေးဝန်ကြီးဌာနကတောက်ကြားနေမှာပြောပါတယ်။ဒါဟာမြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်စစ်တပ်အာဏာသိမ်းပြီးချိန်ကစပြီးဒုတိယမြောက်အဖမ်းခံရတဲ့နိုင်ငံခြားသတင်းတောက်ဖြစ်ပါတယ်။ပိုလန်ကောင်စစ်ရုံးကဆက်သွယ်ဖို့စူးစမ်းနေတဲ့အပြင်သူ့ရဲ့ကျန်းမာရေးနဲ့တရားရေးအခြေအနေဆိုင်ရာအချက်လက်တွေကိုရဖို့စူးစမ်းနေကြောင်းနဲ့ဒီအဖမ်းခံနေရတဲ့ပိုလန်နိုင်ငံသားကိုကူညီဖို့ဆောင်ရွက်နေတယ်လို့ပိုလန်နိုင်ငံခြားရေးရုံးကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ပိုလန်သတင်းမီဒီယာတွေမှာတော့အဖမ်းခံနေရတဲ့သတင်းတောက်ဟာရောဘတ်ဘူဂျီဖြစ်ကြောင်းဖော်ပြနေပေမဲ့ပိုလန်နိုင်ငံခြားရေးဝန်ကြီးဌာနကတော့အတိမပြုပေးသေးကြောင်း Reuters သတင်းမှာဖော်ပြပါတယ်။ပိုလန်နိုင်ငံသားသတင်းတောက်ဟာစစ်အာဏာသိမ်းမှုဆန့်ကျင်ရေးဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကနှိမ်နှင်းမှုတွေကိုသတင်းယူနေရင်းရှမ်းပြည်နယ်တောင်ကြီးမြို့မှာရိုက်နှက်ဖမ်းဆီးတာခံခဲ့ရတယ်လို့လည်းဒေသခံသတင်းတွေမှာဖော်ပြပါတယ်။အရတားအစိုးရကိုဖမ်းဆီးဖယ်ရှားပြီးဖေဖော်ဝါရီ1ရက်နေ့ကစအာဏာယူခဲ့တဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဟာပြည်သူတွေနဲ့သတင်းသမားတွေရဲ့ငွေကိုရှင်းဆွဲလွတ်လပ်ခွင့်ကိုထိန်းချုပ်နိုင်ဖို့အတွက်တင်းကျပ်တဲ့ညွှန်ကြားချက်တွေဥပဒေပုံမှန်တချို့ပြင်ဆင်ဖြစ်ဆွတ်တာတွေလုပ်ခဲ့တယ်လို့သတင်းတောက်တွေကိုရိုက်နှက်ဖမ်းဆီးတာတွေပါလုပ်ခဲ့တာပါ။တစ်ချိန်တည်းမှာပဲရန်ကုန်မြို့မှာတောက်ကြနေကအဖမ်းဆီးခံသတင်းတောက်9ဦးအတွက်တရားရုံးတစ်ခုကိုတန်ယုံအရာရှိတူတွားရောက်ခဲ့တယ်လို့အမေရိကန်တန်ယုံကပြောပါတယ်။မီဒီယာဟာပြည်သူတွေဆုံးဖြတ်ချက်ချဖို့အတွက်အသည့်ကျွဲစီတာကြောင့်အရေးပါတဲ့အပြင်သတင်းမီဒီယာကိုနှုတ်ပိတ်ပြီးအာဏာသိမ်းစစ်ထက်အရာရှိတွေရဲ့ဆက်ဆုပ်ဖွဲ့လုပ်ရက်တွေအတွက်ကဘာကရောမြန်မာပြည်သူတွေကပါမိအောင်လုပ်လို့မရကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံပြောခွင့်ရ VOA ကိုပြောပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်အကြမ်းဖက်နှိမ်နှင်းခံရတဲ့အထက်မှာသတင်းရယူနေခြင်းဖန်ဆီးခံရတဲ့သတင်းတောက်40ကျော်ရှိနေပါတယ်။ပြန်လွတ်လာသူတချို့ရှိနေပေမဲ့အမှုဖွင့်ခံထားရသူတွေရှိသလိုဖန်ဆီးချိန်ကစပြီးမိသားစုနဲ့တွေ့ခွင့်မရတော့ဘဲချုပ်နှံခံထားရသူတွေလည်းရှိနေပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုဆန့်ကျင်ဆန္ဒပြမှုတွေမှာရဲနဲ့စစ်တပ်ရဲ့ပြစ်ခတ်ဖြိုခွင်းမှုအတွင်တေဆုံးဒဏ်ရာရခဲ့သူတွေအတွက်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့အာဆီယံအတွင်းမှုချုပ်ရုံးရှိမှာတောက်ကြံတွေကအင်ဒိုနီးရှားလူခွင့်ရေးဆိုင်ရာလှုပ်ရှားသူတွေကဂုံပြုတ်ဆူတောင်းပွဲကျင်းပခဲ့ကြပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတာသတင်း6ပတ်အတွင်းတည်ဆုံးခဲ့ရသူတွေရဲ့ဓာတ်ပုံတွေကိုရုံးရှိမှခင်းပြီးဒေါန်ဆန်းစုကြည်ကိုပြန်ပြီးလွှတ်ပေးဖို့စစ်တပ်အာဏာသိမ်းတာကိုဆန့်ကျင်ကြောင်းစစ်တမ်းတွေကိုကန့်ဆောင်ထားတဲ့ဆန္ဒပြသူတွေကတန်းတွေဖျောင်းတိုင်တွေနဲ့ဆူတောင်းခဲ့ကြတာဖြစ်ပါတယ်။နိုင်ငံတွင်းအကြမ်းဖက်မှုတွေတိုးလာနေတယ်လို့ငြင်းချမ်းစွာဆန္ဒပြသူတွေကိုလက်ဖြောင့်တပ်သားတွေနဲ့ဥကောင်းကိုချိန်ပြီးချောင်းမြောင်းပစ်ခတ်ဖို့အတွက်စိတ်ခိုင်းမှုတွေပါရှိနေကြောင်းနဲ့မြန်မာနိုင်ငံမှာဒီမိုကရေစီပြန်ထွန်းကားစေဖို့အာဆီယံအဖွဲ့ကဂုရက်ပူပြီးစ조사ပေးဖို့လဲဆန္ဒပြသူတူကတောင်းဆိုပါတယ
်အာဆီယံ adalah tidak hanya simbol tetapi mereka memegang kekuasaan yang sangat berarti untuk bisa
အာဆီယံနေနဲ့တရားရုံးတစ်ခုဖြစ်တာမနေတဲ့မြန်မာနိုင်ငံကလူခွင့်ချိုးဖောက်မှုတွေအကြမ်းဖက်နေမှုတွေကိုအဖွဲ့ဝင်နိုင်ငံတွေကတိတိတသာအာနာသုံးပြီးဂျာဝင်ဟန်တာပေးဖို့အတွက်အင်ဒိုနီးရှားဘာသာနဲ့တိုက်တွန်းသွားတာပါ။ဒါအပြင်အာဆီယံကနိုင်ငံရေးအရာနဲ့စီးပွားရေးအရာသာဆောင်ရွက်လေရှိပေမဲ့အခုကိစ္စဟာအရေးကြီးကြောင်းနဲ့လူခွင့်ရေးကိစ္စကိုလည်းအတူတကွလက်တွဲကင်တွယ်တင်ကြောင်းလည်းပြောပါရစေ။အင်ဒိုနီးရှားက Milk Tea Alliance အဖွဲ့ဦးဆောင်ကျင်းပတဲ့ဒီဆန္ဒပြပွဲကနေမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပြဿနာကိုအာဆီယံခေါင်းဆောင်တွေခိုင်ခိုင်မာမာရပ်တည်ပေးချဖို့အတွက်တောင်းဆိုခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့နောက်မှာမြန်မာပထမဆုံးဂျိုရုကိုအသုံးမပြုသေးဘဲကမ္ဘာမြေပြင်အထက်မိုင်250ကျော်မှာရှိတဲ့ ISS နိုင်ငံတကာအာကာသစခန်းမှာယာယီသိမ်းထားဖို့ဂျပန်အာကာသအေဂျင်စီနဲ့ဂျပန်တက္ကသိုလ်တို့ကဆုံးဖြတ်ခဲ့ကြောင်းဂျပန်တက္ကသိုလ်တာဝန်ခံအရာရှိတွေကပြောပါတယ်။မြန်မာနိုင်ငံကပထမဆုံးလွှတ်တင်တဲ့ဂျိုရုကိုမြန်မာနိုင်ငံလေကြောင်းနဲ့အာကာသပညာတက္ကသိုလ် MAEU နဲ့ပူးတွဲပြုလုပ်တဲ့စီမံကိန်းအရာဂျပန်နိုင်ငံဟောက်ကိုဒိုတက္ကသိုလ်ကတည်ဆောက်ပေးခဲ့တာဖြစ်ပါတယ်။ဒီဂျိုရုမှာကီလိုဂရမ်50လေးတဲ့ဂျိုရုအသေးလေးနှစ်ခုပါဝင်ပြီးနိုင်ငံတွင်းစိုက်ပျိုးရေးနဲ့ငါးလုပ်ငန်းဌာနအတွက်စောင့်ကြည့်လေ့လာမှုတွေလုပ်ဖို့ကင်မရာတွေကိုတပ်ဆင်ထားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကဖေဖော်ဝါရီ1ရက်အာဏာသိမ်းခဲ့တဲ့နောက်ဒါကိုစစ်တပ်အတွက်အသုံးပြုမှာကိုလူခွင့်လှုပ်ရှားသူတွေနဲ့ဂျပန်အရာရှိတချို့ကစိုးရိမ်ခဲ့ကြတာဖြစ်ပါတယ်။ဒါကြောင့်ဟောက်ကိုဒိုတက္ကသိုလ်ကဂျပန်အာကာသစူးစမ်းရေးအေဂျင်စီJackson နဲ့ဆွေးနွေးပြီးအခုလိုထိမ့်သိမ်းထားလိုက်တာဖြစ်ကြောင်းတက္ကသိုလ်တာဝန်ခံတွေက Writer ကိုပြောပါတယ်။ဂျိုရုဟာစစ်တပ်အတုံးချဖို့လုပ်တာမဟုတ်ဘဲစစ်တပ်နဲ့ဘာမှမပတ်သက်ခြင်းကြောင့်လဲအမည်မဖော်လို့တဲ့မြန်မာဂျိုရုစီမံကိန်းဆိုင်ရာ ဂျပန်တာဝန်ခံတဦးကပြောပါတယ်ဒီဂျိုရုနဲ့ပတ်သက်ပြီးဘာလုပ်ရမလဲဆိုတာဆွေးနွေးခဲ့ကြကြောင်းနဲ့အခုတော့ဒီအစီအစဉ်ကိုရပ်ဆိုင်းထားပြီးပြန်ပြီးစမယ်အချိန်တော့မသိသေးဘူးလို့လည်းပြောပါတယ်ဒီဂျိုရုကရတဲ့အချက်လက်တွေကိုဂျပန်တက္ကသိုလ်ကနေစုဆောင်းมาဖြစ်ပြီးမြန်မာအရာရှိတွေတိုက်ရိုက်ရနိုင်မှာမဟုတ်ကြောင်းလည်းပြောပါတယ်ဒါအပြင်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးချိန်ကစလို့ MAEU တက္ကသိုလ်ပါမခချုပ်ဒေါက်တာကြည်သွန်းနဲ့အဆက်အသွယ်မရကြောင်းလည်းပြောပါတယ်ဒီဂျိုရုကို NASA American Agatha စုဆောင်းရေးဌာနက February 20ရက်နေ့မှာ ISS နိုင်ငံတကာအာကာသစခန်းစီကိုအခြားပစ္စည်းကရိယာတွေနဲ့အတူလွှတ်တင်ခဲ့တာဖြစ်ပြီးအဲ့ဒီအချိန်ကလေးကဂျပန်အာကာသစုဆောင်းရေး JAXA ရဲ့ကီဘိုစုဆောင်းရေးယာဉ်ထဲမှာတင်ထားတာဖြစ်ပါတယ်။ Indo-Pacific ဒေသတွင်တရုတ်ရဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးပေးဝေးပြီးတန်တမန်နီလန်းတုံးတာကိုအလားတူတုံ့ပြန်ရေးအပါအဝင်ဒေသတွင်တရုတ်ရဲ့ဩဇာလွှမ်းမိုးမှုကြီးထွားလာနေတာကိုတုံ့ပြန်ဖို့အတွက် Quad 4နိုင်ငံလုံခြုံရေးထိပ်သီးဆွေးနွေးပွဲကိုတောက်ကြနေမှာအမေရိကန်နိုင်ငံကသမ္မတဂျိုးဘိုင်ဒန်နဲ့ဂျပန်၊အိန္ဒိယနဲ့ဩစတြေးလျနိုင်ငံတွေကဝန်ကြီးချုပ်တွေအွန်လိုင်းကနေကျင်းပခဲ့ကြပါတယ်။ Indo-Pacific ဒေသအထူးသဖြင့်အရှေ့တောင်အာရှဒေသအတွက် COVID-19 ကာကွယ်ဆေးတန်ပေါင်း1000လောက်ကို2022ခုနှစ်မှာပေးနိုင်အောင်တိုးမြှင့်ထုတ်လုပ်ရေးအတွက် Quad အဖွဲ့ကငွေကြေးဆိုင်ရာစီမံဆောင်ရွက်မှုတွေစတင်နေပြီလို့ကျန်းသပရေးနေမှာဘိုင်ဒန်အစိုးရအဖွဲ့အရာရှိတူကသတင်းတောက်တွေကိုပြောပါတယ်။ဒလိရှောကဘာကျန်းမာရေးအဖွဲ့ကြီးကခွင့်ပြုထားပြီးတာကာကွယ်ဆေးတွေကိုတိုးမြှင့်ထုတ်လုပ်နိုင်ရင်အတွက်အမေရိကန်နိုင်ငံနိုင်ငံတကာဖွံ့ဖြိုးရေးဆိုင်ရာငွေကြေးပူးပေါင်းဆောင်ရွက်မှုအဖွဲ့ကနေအိန္ဒိယနိုင်ငံကကုမ္ပဏီတွေနဲ့ရောဂျပန်နဲ့ဩစတြေးလျအစိုးရတွေနဲ့ပါလက်တွဲဆောင်ရွက်နေတယ်လို့လည်းနောက်အရာရှိတူကပြောပါတယ်။ဒါပေမဲ့အခုလို Quad ကာကွယ်ဆေးဆိုင်ရာအဖွဲ့ဟာကုလသမဂ္ဂက WHO ဥဆောင်တဲ့ COVAX ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးရရှိရေးဆိုင်ရာနိုင်ငံတကာပူးပေါင်းဆောင်ရွက်နေတဲ့အဖွဲ့နဲ့တတိတခြားဆောင်ရွက်နေတာလားဒီဘွဲ့အစိပ်ပန်းတစ်ခုလားဆိုတော့ကိုတော့ဘိုင်ဒန်အစိုးရအဖွဲ့ကမပြောပါဘူး COVAX အဖွဲ့ကကမ္ဘာဆင်းရဲတဲ့နိုင်ငံပေါင်း94နိုင်ငံအတွက်ကာကွယ်ဆေးအလုံးပေါင်းသန်း2000ကိုဒီနှစ်အတွင်းဖြန့်ဝေပေးဖို့လုပ်နေတာပါဒီဘွဲ့ကဖြန့်ဝေတဲ့ဆေးတွေထဲမှာအိန္ဒိယနိုင်ငံ Serum Institute ထုတ် AstraZeneca Oxford ကာကွယ်ဆေးလည်းပါပါတယ်တရုတ်သမ္မတရှီကျင်ဖင်ကတော့တရုတ်ထုတ်ကာကွယ်ဆေးတွေဟာကမ္ဘာလူထုအတွက်ဖြစ်စေရမယ်လို့မေလာထဲမှာပဲပြောကြားခဲ့တယ်လို့အဲ့ဒီအချိန်ကစပြီးနိုင်ငံပေါင်း45နိုင်ငံကျော်အတွက်ကာကွယ်ဆေးတန်ပေါင်း900လောက်ပေးဖို့တရုတ်အစိုးရကကြေညာပေးခဲ့တာဖြစ်ပါတယ်။ Quad အဖွဲ့ဟာစီးရီးယားမဟာမိတ်ပြုဖို့အတွက်တင်ဝင်ဖွဲ့စည်းထားတဲ့အဖွဲ့မဟုတ်ပေမဲ့အာရှဒေသတွင်တရုတ်ရဲ့စီးရီးနဲ့စီးပွားရေးဩဇာလွှမ်းမိုးမှုတိုးလာနေတာကိုဒဏ်ပြန်ဖို့လုပ်နေတာတွေ့ရပါတယ
်။စနေနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာပါ VOA ကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ Facebook စာမျက်နှာကသာမကဘဲ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့အထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုနားဆင်ရမှာကမြန်မာနိုင်ငံမှာငြင်းငြမ်းစွာဆန္ဒပြနေသူတွေကိုအကြမ်းဖက်နှိမ်နှင်းမှုတွေမလွတ်ဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကဝိုင်းဝန်းတောင်းဆိုနေတဲ့ကြားကပဲတောက်ကြနေညာတွန်းကရန်ကုန်တိုင်းမြို့နယ်တချို့မှာစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကနေအိမ်တွေကပြည်သူတချို့ကိုပစ်ခတ်ရင်ဝင်ရောက်ဖမ်းဆီးရိုက်နှက်တာတွေရှိခဲ့တဲ့အကြောင်းကိုတင်ပြကြပါတယ်ဖိနှိပ်မှုတွေရှိနေတဲ့ကြားကပဲရန်ကုန်မြို့နယ်တချို့မှာမြို့ကန်တွေကညဘက်ဆန္ဒပြပွဲတွေဆက်လက်ဆင်နွှဲနေတာပါတာဂီတာလှိုင်းမင်္ဂလာတောင်ညွန့်တာမွေမြို့နယ်တွေမှာည၈နာရီဝန်းကျင်တံပုံးတီဆန့်ကျင်ဆန္ဒပြမှုတွေနဲ့အတူလမ်းပေါ်အတွက်ဆန္ဒပြကြတာပါကမာရွတ်မြို့နယ်လှယ်တန်းလမ်းမှာတော့လူအုပ်စုကြီးဟာဖျောင်းနိုင်ကိုစီထွန်းညိကင်ဆောင်ရင်းလမ်းမကိုပိတ်ထန်ပြီးဆန္ဒပြခဲ့ကြပါတယ်မင်္ဂလာတောင်ညွန့်မြို့နယ်မှာမတ်လ၁၂ရက်တောက်ကြညာပိုင်းစစ်သားနဲ့ရဲတွေကဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုကွဲဖမ်းဆီးနေတာကိုကြုံရကြောင်းမင်္ဂလာတောင်ညွန့်မြို့ကံအမျိုးသမီးတူက VOA ကိုပြောပါတယ်
မင်္ဂလာတောင်ညွတ်မှာခုနိုင်ဝလောက်ရှိပြီးရဲတွေဝင်ပြီးတော့တင်တ်တွေကိုအသေးပြစ်ပြီးတော့ရက်ွက်ထဲဆန္ဒပြတဲ့လူတွေလိုက်ပြီးတော့နှိမ်နင်းတာလူတယောက်ထိွားတယ်လို့တော့ပြောတယ်ခုသူတီတင်တ်တွေဆက်တိုက်ပြစ်နေတယ
်တောက်ကြနေညာပိုင်းတာဂီရမြို့နယ်သူမရလမ်းတွေကအိမ်တိန်ကိုရဲတွေဝင်ရောက်ပြီးတိန်တွေကပဲလူငယ်၃ဦးကိုလမ်းမပေါ်ခေါ်ထုတ်ပြီးဝိုင်းဝန်းရိုက်နှက်နေတဲ့ Facebook ပေါ်က live ဗီဒီယိုကိုမြင်ရပါတယ်
တမူတော့ရစဲရီဟာဘာလို့လဲဘာလို့မိတ်ဆက်နေရလဲတူရီထွက်ကုန်ပြီဟိုမှာဘာလို့ဆိုင်ဆိုင်နေရလဲခေါင်းခေါင်းတောင်းနေ
တာဂီရာမှာအနည်းဆုံးလူငယ်၄ဦးကိုဖမ်းဆီးသွားပြီးနောက်ည၁၂နာရီကျော်တနားဤအချိန်မှာတာဂီရာအမှတ်၈ရဲစခန်းကိုမြို့ကန်ပြည်သူတွေသွားဝိုင်းခဲ့ကြပြီးရဲစခန်းကပြစ်ခတ်တံတွေပေါ်လာပြီးနောက်ညနေပိုင်းမှာလူစုခွဲလိုက်ကြတဲ့ဗီဒီယိုကိုလည်းမြင်တွေ့ရပါတယ်။တ
ာဂီရာမှာလောလောဆယ်ရဲစခန်းဝိုင်းနေပါတယ်ကျွန်တော်လူ၄ယောက်ခေါ်သွားလို့ပါ။တော့တစ်ကျွန်တော်တို့အတန်မဟုတ်တော့ပါလုံးဝတဲကိုပြစ်နေတာပါ။အပေါ်ထောင်မိတာလည်းပြင်နိုင်ပါတယ်ဒါပေမဲ့ဘယ်သူမှတော့မထည့်သေးပါဘူးခုနကထည့်ရကြောက်တော့ကျွန်တော် confirm မလုပ်ရသေးပါဘူးတယောက်ထည့်ရလို့ပြောတာတော့ရဲစခန်းအခုဝိုင်းပြီးတော့တမဝလို့တဲ့အချိန်မှာပဲရဲစခန်းအတန်ဘုံးတွေတနက်တွေပြစ်နေပါတယ်အဲ့ဒါအခုလုံးခဏရှင်ပြီးတော့အချိန်နေကြီးတက်ဖို့လုပ်နေပါတယ်တာဂီရာရဲစခန်းဝိုင်းနေရပါတာဂီရာလူတွေအကုန်ထွက်လာပါတယ်ဘုဒ္ဓတို့ကျွန်တော်လူဝင်အားစုပြီးတော့တနက်ကိုရှောင်ဖို့လုပ်နေပါတယ်အဓိကကျော်ရဲစခန်းဝင်သိမ်းဖို့ပါအဲ့တော့မိုးနဲ့တနက်ပြတဲ့လူနဲ့နည်းနည်းရှင်သွားတာပေါ့ဒီမှာလူကြီးတော့အကုန်လုံးအပြည့်ပါပဲတလန်းလုံးအပြည့်ထွက်လာပါတယ
်စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေဟာညအချိန်ရောက်လာပြီဆိုတာနဲ့ရက်ွက်တွေတဲဝင်ပြီးနေကင်းမဲ့ဆနပြသူတွေ NLD ပါတီဝင်တွေနဲ့ CDM လှုပ်ရှားမှုတွေပါဝင်သူတွေကိုနေအိမ်တွေတဲဝင်ဆွဲပြီးလိုက်လံဖမ်းဆီးနေတယ်လို့မြို့ကန်တွေကပြောပါတယ်အထူးသဖြင့် NLD ပါတီဝင်တွေနဲ့လွတ်တော်ကိုယ်စားလှယ်တွေကိုဒီရက်ပိုင်းမှာပိုက်စိတ်တိုက်လိုက်လံရှာဖွေဖမ်းဆီးနေတယ်လို့အမည်မဖော်လိုတဲ့ရန်ကုန်တိုင်းဒေသကြီးရဲ့ NLD လွှတ်တော်ကိုယ်စားလှယ်တဦးကပြောပါတယ
်ဒီအုတ်တိုင်းမှာမှုရည်ရဲ့ line တိုင်းမျိုးနဲ့မှာဟိုခုနေ့ကလွှတ်တော်ကိုယ်စားလှယ်ဖမ်းနေတယ် line မှာအုတ်တိုင်းလွှတ်နေတယ်ကိုကျော်တော်နဲ့ရှာနေတယ်တရားမှမမိတော့ဘူးအုတ်ခံပါတိအရှိမလွှတ်တော်ကိုယ်စားလှယ်ရှောင်းနေတယ်ဒီနေ့မှစပြီးတော့ line မှာစပြီးတော့ဆွဲတယ်တတိယခရိုင်းကြီးကတပိတ်ကောင်းဆောင်တွေကိုဆွဲတာဟိုကလွှတ်တော်ကိုယ်စားလှယ်ကြီးကိုဒီနေ့ line မှာစဖမ်းနေတယ်ဒီကောင်ကတော့ရှောင်းနေ
ကြပါလေ။ဖေဖော်ဝါရီ1ရက်နေ့စစ်တပ်ကအာဏာသိမ်းခဲ့ခြင်းကစပြီးစစ်တပ်နဲ့ရဲရဲပြစ်ခတ်မှုကြောင့်လမ်းပေါ်ကငင်းငန်းစွာဆန္ဒပြသူတွေအပါအဝင်လူညုံရေးတပ်ဖွဲ့ရဲ့ဖမ်းဆီးထိန်းသိမ်းမှုအတွင်ဒီကနေ့အချိန်ထိတည်ဆုံသူ80ထက်မနည်းရှိသွားပြီဖြစ်ပါတယ်။အဖမ်းဆီးခံရသူပေါင်း2100ဝန်းကျင်ရှိရာကတချို့ကိုပြန်လှုပ်ပေးခဲ့တယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ရဲ့မှတ်တမ်းမှာဖော်ပြထားပါတယ်ခင်ဗျာ။
UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းတရင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA ရဲ့စနေနေ့မနေ့ခင်းအစီအစဉ်တွေကိုသောရရှင်တွေအခုနားဆင်နေရတာဖြစ်ပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုတော့ကိုအောင်မြတ်သူကပြောပြမှာပါ
မြန်မာစစ်ကောင်းဆောင်တွေကိုဘယ်အရာကအလျှော့ပေးအောင်လုပ်နိုင်မလဲဆိုတဲ့ခေါင်းစဉ်နဲ့ CNN သတင်းဝန်လိုင်းမှာဖော်ပြထားတဲ့ဆောင်းပါးကိုတင်ပြပေးချင်ပါတယ်ဖေဖော်ဝါရီလအာနာသိမ့်ပြီးနောက်ပိုင်းအာနာသိမ့်စစ်ဘုတ်ချုပ်တွေဟာသူတို့ရဲ့ရည်ရွယ်ချက်တွေပြည့်မြောက်ဖို့အတွက်ကိုယ့်ပြည်သူတွေကိုအသက်အန္တရာယ်ရှိစေတဲ့အထိကြီးအစ်စ်တွေသုံးနှိမ့်နေရတဲ့အဆင့်ကိုရောက်လာနေတဲ့အကြောင်းဆောင်းမရှင်မိုက်ကယ်ဘိုဆီယာကီယူကအစကြီးရေးသားထားပါတယ်။ညမထွေးရအမိန့်တွေအင်တာနက်ဖြတ်တောက်တာတွေလွတ်လပ်စွာထုတ်ပေါ်စုဝေးခွင့်တွေကိုကန့်သတ်တဲ့ဥပဒေတွေကိုကျင့်သုံးတာတွေလက်နက်ကင်တပ်ဖွဲ့တွေတန်ချက်ကကားတွေနဲ့အင်အားဖြစ်တင်တာတွေလိုဆန္ဒပြသူတွေကိုအင်အားသုံးနှိမ့်နှင်းမှုတွေအရှိန်မြင့်လာတဲ့အမျှတည်ဆုံသူတွေတိုးလာနေပြီးဒီထဲမှာတချို့ကခေါင်းကိုပြစ်ခတ်ခံရတယ်ဆိုပါတယ်ကမန်ဒါရဲ့အတိုင်းအာနာသိမ့်မှုနဲ့လက်နက်မဲ့အရက်သားတွေကိုအကြမ်းဖက်နှိမ်နင်းတာကြောင့်နိုင်ငံတကာပြစ်တင်ရှုတ်ချမှုတွေနဲ့အတူအမေရိကန်အင်္ဂလန်နဲ့ကနေဒါတို့ရဲ့ပိတ်ဆို့တံခတ်မှုတွေဥရောပသမဂ္ဂ EU ကလည်းအရေးယူဖို့သတိပေးတာတွေလည်းရှိလာပါတယ်ဒါပေမဲ့လည်းကမ္ဘာတဝန်းကအဆိုအရတွေကကိုဗစ်ကပ်ဘေးနဲ့ရင်ဆိုင်နေရတယ်လို့စီးပွားရေးနယ်လန်ထူအောင်ကြိုးပမ်းနေရချိန်မှာဒီလိုထုတ်ပြန်ချက်တွေဟာတတမန်ရေးရဖိအားပေးရမှာအကန့်အသတ်တွေလည်းရှိနေတယ်လို့ထောက်ပြထားပါတယ်အချိန်ထဲမှာပဲမြန်မာစစ်ကောင်းဆောင်တွေဟာတိုင်းပြည်ကိုအထူးကြံ့အဖြစ်ပြန်လည်ကြားရောက်တော်မှာကိုလည်းဂရုမစိုက်ဘူးလို့ဆိုပါရယ်မြန်မာစစ်တပ်ဟာပြည်မကဘာကြီးကိုနားထောင်လေးမရှိသလိုလူတွေဘလို့စဉ်းစားကြလဲဘလို့အသက်ရှင်နေထိုင်ကြလဲကိုကျင်းစာမိသလား teacher nang and pitwaga in Belu Pilamle Sura Murigule, Lemon Tabulu, Shita Asha Janye do Michael Vitikio Dispiosurale, Coca Popiatavare. Nenemation Tisa Negere, Tainang and Natal Salima, O Mimi Anna De Mugale, Mimanang and Malashi Anna De Mudra, Abi Amyalua Yonilu Suare, Tavimele, Luduye and Tumuguro, Sibu Jodiga, Shopota Sagabon Yabi, A to the Pin, Luduye, a Maymanaga in Lushamu, CDM Ha, A Suan and Pokuliga Ganago, Chija Tikayare, Popiatavare. Now that Chana Jetakugaro, Sitaka Nainini Yare, Sanabadu and Yazu Ha, Maybe do the Pippi, Truha, Mimavi Mata Kama Pietanabure. နိုင်ငံရေးလှုပ်ရှားမှုရှိတဲ့နှစ်ကာလတွေကိုပြတ်တန်းခဲ့ရသူတွေဖြစ်ပြီးလူမှုမီဒီယာအသုံးပြုတာတွေနဲ့လည်းအလွန်တရာယဉ်ကျေးမှုဝင်ကြတယ်လို့ဆိုပါရယ်မြန်မာနိုင်ငံရဲ့ကံကြမ္မာဆုံးသက်မှာဘယ်သူကကြကြတောက်ခံနိုင်မလဲပုံမှာမူတီနေလို့လည်းဆောင်းမရေးသားရပါတယ်အစောပိုင်းကတည်းကငွေကြေးပြက်လက်နေတဲ့ဗိုလ်ချုပ်တွေဟာအာဏာသိမ်းယူပြီးမကြာမီမှာပဲအမေရိကန်ပြည်တော်စုဘိုးဘန်ကနေဒေ ဆိုပါတယ်တချိန်တည်းမှာပဲအာနာမသိငင်ကလေးကကြဆင်းနေတဲ့နိုင်ငံစည်းဝါးရေးအောက်မှာအချမ်းပတ်ပြင်းနေမှုတွေအရှိန်မြင့်လာနေတဲ့စစ်တပ်ကိုရင်ဆိုင်ရမှာပုံမှန်ဝင်ငွေမရှိတော့တဲ့လူတို့ဟာဘယ်လောက်ထိကြံ့ကြံ့ရှင်သန်နိုင်မလဲဆိုတာကိုလည်းဆက်လက်စောင့်ကြည့်နေကြတယ်လို့យေတာတာပါတယ်ဘာဖြစ်ဖြစ်စစ်ဘုတ်ချုပ်တွေလှုပ်ချင်ရလှုပ်သွားခဲ့မယ်ဆိုရင်မြန်မာထိုင်းနဲ့ဘဝတူဖြစ်သွားပြီးအရှိတောင်အာရှကလူဦးရေ124သန်းသောင်းဟာလည်းဆက်အာဏာရှင်တွေအောက်မှာရှင်သန်ကြရမှာဖြစ်ပါတယ်ဒီအခြေအနေကိုတော့နိုင်ငံတကာအတိုင်းအဝန်းကအစွမ်းကုန်ဟန့်တာကြလိမ့်မယ်ဆိုပြီးစောင်းမကိုအဆုံးသတ်ထားပါတယ်အပြည့်စုံတော့ www.cnn.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ
VOA American တဲ့ရုပ်သံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ Line to Meter တို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ Siphon Link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ view in မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် view in မြန်မာပိုင်း YouTube လိပ်စာက youtube.com/viewabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်စလုံးပေါင်းက twitter.com/voabamis ဖြစ်ပါတယ်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ကြည့်နေရင်တော့ soundcloud.com/voabamis ဖြစ်ပါတယ် VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ဒီရက်အစီအစဉ်တွေကိုအားပေးနားဆင်နေကြတဲ့အတွက်ကျေးဇူးပါခင်ဗျာ။အခုအစီအစဉ်ကို Facebook ကနေထုတ်လွှင့်မှုအစောပိုင်းမှာဒီစပိုင်းဆိုင်ရာချိုးယွင်းမှုအဆင်မပြေမှုတွေအနည်းငယ်ရှိခဲ့တဲ့အတွက်အစောပိုင်းမှာအတန်မထွက်ဖြစ်ခဲ့တာကိုတော့ကျွန်တော်တို့တောင်းပန်အပ်ပါတယ်ခင်ဗျာ။အခုတော့အမျိုးသမီးကဏ္ဍဖြစ်ပါတယ်2021ခုနှစ်နိုင်ငံတကာအမျိုးသမီးရဲစွမ်းတတိဆင့်ရှင်စုကိုတော့မဖြူဖြူအောင်ကရရှိခဲ့တာပါလူအခွင့်အရေးနဲ့တရားမျှတမှုအတွက်ရှီတန်းကနေရဲရဲဝံ့တိုက်ပွဲဝင်နေကြတဲ့ကဘာတဝှမ်းကအမျိုးသမီးတွေကိုနှစ်စဉ်ဂုဏ်ပြုချီးမြှင့်နေတဲ့ဒီစုကိုဒီနေ့မှာမြန်မာနိုင်ငံကလူအခွင့်အရေးတက်ကြွလှုပ်ရှားသူမဖြူဖြူအောင်အပါအဝင်နိုင်ငံပေါင်း15နိုင်ငံကအမျိုးသမီးလှုပ်ရှားတက်ကြွလှုပ်ရှားသူ22ဦးလည်းရရှိခဲ့ပါတယ်မဖြူဖြူအောင်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမခင်ဖြူတွေးတင်ပြထားပါတယ
် There's a path we must choose sometime Gotta stand up and fight sometime
ရင်ဆုံးပြောချင်တာကတော့ Congratulations ပါမဖြူဖြူအောင်အထူးကိုပဲဂုဏ်ယူပါရစေ။အခုလို့ဒီအမေရိကန်နိုင်ငံသားရေးဌာနကနေနှစ်ဆင်ပေးရတဲ့ နိုင်ငံကအမျိုးသမီးရဲစွမ်းတက်တည်ရှင်စုကိုဒီနေ့မှာဒါမှဖြစ်ဖြစ်အောင်ချင်းမြင့်ခံရတဲ့အတွက်ဂုဏ်ယူပါတယ်လို့အရင်ဆုံးပြောချင်ပါတယ်
။ဟုတ်ကျေးဇူးတင်ပါတယ်ဟုတ်
ဆိုတော့ဒီစုပေးရခံရတာ ਨੇ ပတ်သက်လို့ဒါကဒီကဘာတဝမ်းနေရာဒေသဆောင်ကအမျိုးသမီးတွေအများကြီးထဲမှာမှာဒါဒီနေ့ကိုကိုပေါ့နော်ဘာကြောင့်ရွေးချယ်ပြီးတော့ပေးရတာလို့ထင်ပါတယ်လေရှင
်ဟုတ်ကဲ့ဒီစုနဲ့ပတ်သက်ပြီးတော့ပေါ့နော်စုရွေးချယ်ရေးအဖွဲ့ရဲ့စံတမ်းမှတ်ချက်တွေကိုတော့ကျွန်မတေချာတော့မသိထားဘူးဒါပေမဲ့စုရတယ်လို့ကျွန်မတို့ဒီ January အစောပိုင်းတုန်းကအကြောင်းကြားတယ်ပေါ့နော်အကြောင်းကြားဆိုတော့ဒီဇင်ဘာအတွင်းထဲမှာကိုရွေးထားပြီးသားဖြစ်ပါလိမ့်မယ်ဆိုတော့အကြောင်းကြားတဲ့နောက်ပိုင်းမှာကျွန်မဒီစုနဲ့ပတ်သက်တဲ့ဟိုဒီစုရောက်ဘူးတဲ့သူတွေရဲ့ YouTube မှာသူတို့ interview လေးတွေကျွန်မအဲ့ဒါလေးကြည့်ပြတယ်ပေါ့နော်ကြည့်ပြတဲ့အခါကျတော့အကြမ်းမြင့်အဖြစ်တော့ကျွန်မသဘောပေါက်သွားတော့ပေါ့နော်နိုင်ငံရေးအမျိုးသမီးရေးစရှိပြင်ပေါ့ဒီကိစ္စရက်တွေမှာဟိုထဲထဲဝင်ဝင်ပါဝင်ပြီးတော့လှုပ်ဆောင်တဲ့အမျိုးသမီးရေးအဲ့လိုလှုပ်ဆောင်တဲ့အတွက်ကြောင့်မို့လို့ဒီအာဏာပိုင်အဖွဲ့အစည်းရဲ့အကြမ်းဖက်ခြင်းဟိုလူခွင့်ချုပ်ပေါက်တာတွေကိုခံရတယ်ဒါပေမဲ့လည်းသူတို့ယုံကြည်ရအောင်သူတို့ဆက်ပြီးတော့ဟိုရုံးကန်လှုပ်ရှားရင်းနဲ့လှုပ်ဆောင်နေတဲ့အမျိုးသမီးတွေကိုပေးရလို့အကြံများအဖြစ်တော့ကျွန်မဒီဗီဒီယိုဖိုင်လေးတွေကြည့်ကြအဖြစ်ပေါ့နော်သူတို့အင်တာဗျူးလေးတွေကြည့်ကြအဖြစ်တော့အဲ့လိုတော့ကျွန်မမြင်ပါတယ်ရှင့်ဟုတ
်ဒီစုကိုဒီကျွန်မတို့မြန်မာနိုင်ငံမှာလည်းအရင်ကရခဲ့ပူတဲ့သူတွေရှိပါတယ်ဒါမကြရင်တော့ငါပဲဖွဲ့စည်းလိုက်တဲ့ပြည်တော်စုလွတ်တော်ကိုစားပြုကော်မတီ CRPH ရဲ့ခေတ္တနိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်အပါဝင်ပေါ့နော်ရှေ့ပိုင်းမှာဆိုရင်လည်းဒါအမျိုးသမီးတချို့ရခဲ့ပူကြတာရှိပါတယ်ဆိုတော့ဒီတစ်ချိန်မှာကိုကိုရွေးချယ်ပြီးတော့ပေးတဲ့အပေါ်မှာရောဘယ်လိုများခံစားရပါသလဲရှင်
ဆိုတော့ဒီစုရရတယ်ဆိုပြီးတော့ကျွန်မအကြောင်းကြားရေပေါ့နော်အကြောင်းကြားတဲ့အခါမှာကျွန်မဒီစုကရှေ့ပိုင်းမှာကျွန်တော်တို့စီရနေပြီးတော့အမျိုးသမီး3ဦးပေါ့နော်ကျွန်မတကယ်လေးစားရတဲ့ဟိုတက်ကြွလှုပ်ရှားတဲ့အမျိုးသမီးကောင်းဆောင်လေးရခဲ့ပူရဲ့မက်စမာအောင်မန်းမေဇဘယ်ဖြူပေါ့နော်နောက်ကရင်အမျိုးသမီးညောဖော်ပေါ့နော်ဆိုတော့ဒီမြို့သမီးတွေဒီမကြခင်နှစ်ကလေးတွေကမှရထားတာရှိတယ်ဆိုတော့ဒီစုရတဲ့အချိန်မှာကျွန်မအရင်ဆုံးစဉ်းစားမိတာကဘာလဲဆိုတော့ဒီကျွန်တော်တိုင်းပြည်မှာရောနိုင်ငံတကာမှာရောပေါ့နော်တကယ်ကိုရုံးကန်လှူရှားပြီးတော့ခက်ခက်ခဲခဲနဲ့အရေးကိစ္စတွေမှာပါဝင်ကြတဲ့ဒီမြို့သမီးကိစ္စနိုင်ငံကိစ္စဆက်ရှင်တက်ကြလှူရှားကြတဲ့မြို့သမီးအများကြီးရှိတယ်။အဲ့ဒီထဲမှာကျွန်မအရွေးခံရတဲ့အခါကျတော့ကျွန်မစိတ်ထဲမှာဘာဖြစ်လဲဆိုတော့ဟိုတကယ်ရောကျွန်မထိုက်တန်ပါမလားဆိုတဲ့အစိတ်မျိုးပေါ့နော်ဒီစုကကျွန်မအတွက်ဖိအားဖြစ်လာတာပေါ့နော်ဒီရှေ့ဆက်ကိုကျွန်မဒီစုကြီးပခုံးပေါ်တင်ပြီးတော့ကျွန်မရှေ့ဆက်လှုပ်ရတော့မယ့်အခါကျတော့ငါတကယ်ထိုက်တန်တဲ့ငါလုံနိုင်တဲ့အလုပ်တွေကိုရည်ရွယ်ချက်တွေပေါ့မြအောင်လှုပ်ဆောင်နိုင်မှာမလားဆိုရဲဟိုစိတ်မျိုးပေါ့နော်ဒီမှာခံစားရတယ်ပထမဆုံးပေါ့နော်ဆိုတော့ဒီစုရရဲဟိုဝမ်းတာတာဒီပိုင်းဝမ်းတာတယ်ဆိုတာဟိုကျွန်မလှုပ်တဲ့အလုပ်အတွက်ကျွန်မကိုတည်ရဲ့လူကျွန်မရဲ့အလုပ်ပေါ်မှာလေးစားတယ်တမိုးထားတဲ့သူတွေရှိတယ်ဆိုတော့ဒါအရေးကြီးရဲ့လူလဲသူတို့မှတ်ယူလို့ဒီစုပေးရဲ့လူကျွန်မမှတ်ယူပါတယ်ဟိုတစ်ဖက်ကလည်းကျွန်တော်တို့တိုင်းပြည်မှာကတကယ်ကိုအလှည့်အပြောင်းဖြစ်သွားတဲ့အလှည့်ပြောင်းဖြစ်ခဲ့တဲ့အချိန်ဖြစ်နေတယ်ဆိုတော့အလှည့်ပြောင်းဖြစ်နေတဲ့အချိန်တွင်းမှာလည်းတကယ်ကိုထင်းထင်းပေါ်ပေါ်နဲ့လှုပ်ရှားဆောင်ရွက်နေတဲ့ဒီစပြီးတော့အစနာသိမ့်ပြီးနောက်ပိုင်းမှာထင်းထင်းပေါ်ပေါ်လှုပ်ရှားဆောင်ရွက်နေအမျိုးသမီးကောင်းဆောင်တွေလူငယ်တွေလူကြီးတွေစရှိပြည့်ပေါ့နော်ဒီအရွယ်မျိုးစုံမျိုးသမီးကောင်းဆောင်တွေပေါ်လာတယ်ဆိုတော့ဒီမျိုးသမီးတွေရဲ့ရွရွချွချွတိုက်ပွဲဝင်နေရတယ်လည်းကျွန်တော်တို့လည်းသိနေပေါ့နော်ဒါတနိုင်ငံလုံးကလည်းသိနေပြီးတော့ခုနကပြောသလိုအဲ့လိုပုံပါဝင်တဲ့အထဲမှာမှာအချို့မျိုးသမီးငယ်လေးတွေဆိုလို့ရှိရင်အသက်ပါပြေးလိုက်ရတယ်ပေါ့နော်အဲ့လိုလူတွေကြားထဲမှာထပ်ပြီးတော့ကျွန်မစိတ်မကောင်းထပ်ဖြစ်တာပေါ့နော်စိတ်မကောင်းထပ်ဖြစ်တာဆိုတော့ခုနကပြောသလိုဒီလိုလူတွေရှိရဲဒီလိုလူတွေကြားထဲမှာကျွန်မကဒီစုကိုရတယ်ဆိုတော့ပြညာခံရတဲ့အခါကျတော့သူတို့ကိုအားနာတယ်ကျွန်မစိတ်မကောင်းဖြစ်မိရယ်ပေါ့နော်ဟိုကိုကိုကိုလည်းတကယ်ဟိုမလုံမလဲခံစားရပါတယ်ဒီအတွက်လေအားအကြောင်းမို့လို့လဲကျွန်မဒီစုနဲ့ပတ်သက်ပြီးတော့အငြင်းတန်းကျွန်မစိတ်ထဲမှာထားထားတာကဒါဒီဘာပြည်ဒီမိုကရေစီရေးတိုက်ပွဲတွေမှာပါဝင်ခဲ့တဲ့အမျိုးသမီးတွေကိုစားဟိုကျွန်မလက်ခံရရှိရလို့ပဲကျွန်မနဲ့မှတ်ယူပါတယ်ခုနပြောသလိုပေါ့နော်ဟိုကိုလုံနိုင်တာကိုကျွန်မဆက်ပြီးတော့ဖီးအားဖြစ်တယ်ဆက်လုပ်ဖို့ကျွန်မဆက်ပြီးတော့စူးစမ်းมาဖြစ်တယ်တစ်ဖက်ကလည်းကျွန်မဒါဒီစုကခုနပြောသလိုအမျိုးသမီးတို့ကိုစားကျွန်မလက်ခံရရှိရလို့ပဲကျွန်မအနေနဲ့တက်မှတ်ပါတယ်ရှင့်ဟုတ
်ဆိုးဆိုးကမဖြူးဖြူးအောင်ပြောသလိုပါပဲဒါလက်ရှိဒီမြန်မာနိုင်ငံမှာအခုဆိုလို့ရှိရင်ဒါအလှည့်အပြောင်းကြီးကြီးမားမားဖြစ်သွားတဲ့အခါမှာဆေးရနာသိမ်းမှုကိုစန့်ကျင်တဲ့လမ်းပေါ်ထွက်ဆန္ဒပြပွဲတွေစိုက်ချုံမှုကိုဖီဆန်ပြီးတော့အလုတ်မစင်းမဲနဲ့ဒါအကြမ်းမဖက်တဲ့ CDM လှုပ်ရှားမှုတွေဒီလိုပုံစံမျိုးစုံနဲ့လှုပ်ရှားနေကြတဲ့အချိန်မှာမြန်မာနိုင်ငံကအမျိုးသမီးတယောက်ကိုအခုလိုတည်းနိုင်ငံတကာရဲစွမ်းတက်တီရှင်စုချီးမြှင့်တယ်ဆိုတာကဒါနိုင်ငံတကာအနေနဲ့လည်းလက်ရှိမြန်မာနိုင်ငံရဲ့အခြေအနေတွေမှာအယုံဆိုင်အလေးထားတယ်ဆိုတာမျိုးလည်းမြင်နိုင်လိမ့်မယ်လို့ထင်ပါတယ်အခုလိုဒီနိုင်ငံတကာကအသိမဲ့ပြုခံရတဲ့သူတယောက်အနေနဲ့လက်ရှိအခုဖြစ်နေတဲ့ဒီမြန်မာနိုင်ငံရဲ့အခြေအနေတွေအပေါ်မှာနိုင်ငံတကာရဲ့တုံ့ပြန်မှုတွေဒီမြန်မာနိုင်ငံအတွက်ဘလောက်ထိလိုအပ်နေတယ်လို့ထင်ပါတယ်ဥမာဘလို့ဖိအားမျိုးတွေဘလို့တုံ့ပြန်မှုတွေကမြန်မာနိုင်ငံလက်ရှိသွားနေတဲ့အခြေအနေအတွက်အထောက်ပံ့ဖြစ်နိုင်လိမ့်မယ်လို့ထင်ပါတယ်ရှင
်ဆိုတော့ဟိုကျွန်မနိုင်ငံတကာကိုဆက်ပြီးတော့ကျွန်တော်တို့ကိုမျက်ခြေမပြတ်ကြည့်ထားဖို့ကြည့်နေဖို့ပေါ့နော်ဒါတိတ်ကိုအရေးကြီးရယ်ဆိုတော့ကဘာမှာရှိတဲ့တိုင်းပြည်တစ်ခုကအလွယ်တကူနဲ့ဆက်အနာတိမ့်လို့ရတယ်အလွယ်တကူနဲ့လူသားမျိုးနွယ်ကိုအကြမ်းဖက်မှုကျူးလွန်လို့ရတယ်အလွယ်တကူနဲ့ဟိုဥပဒေတွေကိုကြံပြောင်းကြံလုံလို့ရတယ်ဆိုတော့ဟိုသ ာတကမျိုးတခြားဘယ်နိုင်ငံမှာမှကျွန်တော်တို့မဖြစ်စေချင်ဘူးဒါမျိုးမဖြစ်အောင်ကျွန်တော်တို့ဆက်ပြီးတော့ထိနေဖို့လိုတဲ့အခါကျတော့ဆိုတော့ကျွန်မမြင်တာကတော့ဒီလိုမျိုးအကြမ်းဖက်မှုတွေရရဆက်ဆက်ဖြိုခွင်းနှိမ့်ဆက်ညှိမ့်မှတ်မှုတွေကိုလုံးဝလက်မခံနိုင်ကြအောင်ပြပြတသားပြောဖို့လိုတယ်နိုင်ငံအကျိုးစီးပွားတွေကိုကြည့်ကြအောင်ရှော့ပြီးတော့ကျွန်တော်တို့ဒါကိုပြပြတတပြောဖို့ဖန်စီထိန်ထိန်ခံရတဲ့သူတွေကိုပြန်လည်လွတ်ပေးဖို့ကိစ္စတွေနောက်တစ်ခုကဒီလက်နက်ကင်အကြဖက်ဖြေရှင်းတာတွေကိုရပ်တန့်မှုကိစ္စတွေကိုပြပြတတနဲ့ဟိုရပ်တည်ပေးဖို့လိုအပ်တယ်လို့ကျွန်မအနေနဲ့ဒါကိုထပ်ပြီးတော့တိုက်တွန်းညင်တယ်ပေါ့နော်ဆိုတော့ဒီနေရာမှာဟိုဒါကဘာကြီးကလက်ပိုက်ကြည့်နေမှာမဟုတ်ဘူးဆိုတာမျိုးကိုလည်းဟိုတတိပေးဖို့လိုအပ်လိမ့်မယ်လို့ကျွန်မမြင်တယ်ကျွန်မတို့အခုဘာဖြစ်နေလဲဆိုတော့ကိုယ်တိုင်းပြီးကိုယ်ပြည်ရင်းရေးဖြစ်တယ်ကိုကြိုက်တယ်လို့လုပ်လို့ရရဲ့ဟိုကိုအိမ်မှာတကားပိတ်ပြီးတော့ရိုက်လို့လည်းရတယ်တက်လို့လည်းရတယ်ဆိုတော့တိတ်ကိုစိုးွားတဲ့အကြမ်းဖက်မှုကိုကျူးလွန်ပြတာပေါ့နော်ဆိုတော့ဟိုအိမ်တွင်းကြမ်းဖက်မှုတော့မှလက်မခံတော့တဲ့ကဘာကြီးဖြစ်နေပြီဆိုတော့ကျွန်တော်နိုင်ငံတွင်းကြမ်းဖက်မှုကတော့ဘယ်နည်းနဲ့မှလက်ခံလို့မရအောင်နိုင်ငံတွင်းကြမ်းဖက်မှုကိုလက်မခံတဲ့ကဘာကြီးဖြစ်အောင်လဲကဘာနိုင်ငံတွေကဒါကိုဝိုင်းပြီးတော့ထိမ့်သိမ့်ဖို့တော့မဖြစ်မနေလိုအပ်တယ်လို့ကျွန်မအနေနဲ့ဒါကိုပြောချင်ပါတယ်ဟုတ
်မဖြစ်ဖြစ်အောင်ဆိုရင်ဒီ2000ရွှေဝါရောင်လှုပ်ရှားမှုတို့နောက်2015ပညာရေးသပိတ်လိုလှုပ်ရှားမှုတွေမှာရှေ့တဲကနေပါဝင်ခဲ့တဲ့သူတယောက်ဖြစ်ပါတယ်အခုလက်ရှိဒီဆရာနာသိမှုစန့်ကျင်ကန့်ကွက်တဲ့လှုပ်ရှားမှုတွေမှာလည်းပါဝင်နေတယ်။နောက်ဒီလက်ရှိလှုပ်ရှားမှုတွေထဲမှာဆိုရင်အမျိုးသမီးတွေလူငယ်တွေကိုအများကြီးရှေ့တန်းကနေပြီးတော့တက်တက်ကြွကြွပါဝင်နေတာကိုတွေ့နိုင်ပါတယ်။ဆိုတော့ဒီလိုမျိုးဆက်သစ်လူငယ်အမျိုးသမီးတွေကိုရောအခုလိုကိုကနိုင်ငံတကာအမျိုးသမီးရဲစွမ်းတက်တီရှင်စုချီးမြှင့်ခံရတဲ့သူတယောက်အနေနဲ့သူတို့ကိုရောကိုကဘယ်လိုစိတ်ခွန်အားမျိုးတွေပေးနိုင်ပါမလဲရှင်။
ဒီလှုပ်ရှားမှုမှာတော့ကျွန်တော်တကယ်ကိုမြင်ရတယ်ပေါ့နော်အမျိုးသမီးတွေရဲ့ဥစားမှုတွေအမျိုးသမီးတွေရဲ့ဆုံးဖြတ်ချက်ချနိုင်မှုတွေအမျိုးသမီးတွေရဲ့ပူပေါင်းပါဝင်မှုတွေနောက်ဒီဟိုဆုံးသွားတဲ့အမျိုးသမီးငယ်လေးတွေဆိုလို့ရှိရင်လည်းညီမကျေစင်မကျေစင်လိုမျိုးပေါ့နော်သူတို့ဆိုလို့ရှိရင်သူတို့ရဲ့တက်ကြွမှုတွေကျွန်တော်မြင်ရတာလေဒီလှုပ်ရှားမှုတွေကိုကျွန်တော်ဗီဒီယိုဖိုင်တွေပြန်ကြံခဲ့တဲ့အခါကျတော့သူတို့ဘယ်လိုမျိုးတက်တက်ကြွလှုပ်ရှားခဲ့တာလေးကျွန်တော်မြင်ရဆိုတော့ဒါသူတွေမဟုတ်ဘူးအများကြီးပဲချမင်းကလေးလေဆိုတော့ဒေါ်ဒါရီကိုကြည့်ခြင်းအပြင်ဒီလှုပ်ရှားမှုတွေမှာအမျိုးသမီးတွေရဲ့ပါဝင်မှုဥဆောင်မှုတွေကတကယ်ကိုကြီးကြီးမားမားကျွန်တော်တွေ့နေရပါတော့။အရင်ကဒီလို2000မှာအတိုင်းအတာတစ်ခုတည်းရှိရယ်။2015မှာလည်းတိုင်းတာတစ်ခုတည်းရှိရယ်။ဒါပေမဲ့အခုကတော့ပို့ပြီးတော့ထက်ထက်ဝင်နေများများပြပြကျွန်တော်ဒါတနိုင်ငံလုံးတိုင်းတာလည်းဖြစ်တာပါတော့။များများဆဆကျွန်တော်တွေ့လာတယ်။နောက်ပြီးတော့ပါဖဒီပြည်သူ့အုပ်ချုပ်ရေးအဖွဲ့ဖွဲ့တဲ့နေရာမှာလည်းအမျိုးသမီးကိုယ်စားလှယ်တွေအများကြီးတွေ့လာတာရှိရယ်။ဆိုတော့ဒါကျွန်တော်အနေနဲ့ဟိုအမျိုးသမီးတွေရဲ့ပါဝင်မှုကတော်တော်ကိုအားရစရာကောင်းတဲ့အနေအထားမျိုးဖြစ်လာတာပေါ့နော်ဒီလှုပ်ရှားမှုတွေမှာတော့ဆိုတော့ဒါကိုကျွန်တော်တို့ကစက်ထိန်သွားစေချင်တယ်ပေါ့နော်ဒီအခြေခံကောင်းအောင်ကျွန်တော်ကစက်ထိန်သွားစေချင်တယ်ဆိုတော့ဒီလှုပ်ရှားမှုတွေပြီးသွားလို့ရှင်လဲဆက်ပြီးတော့ဒီလိုမျိုးပဲမြို့သမီးတွေရဲ့အခန်းကဏ္ဍကိုကျွန်တော်တို့ကစက်ထိန်ပြီးတော့ဒီထက်ပိုပြီးတော့အာမခံချက်ရှိရလမ်းကြောင်းပေါ်ရောက်အောင်ကျွန်တော်မြင့်တင်သွားဖို့ဒါနိုင်ငံရေးကောင်းဆောင်တွေကထည့်သွင်းစဉ်းစားဖို့လိုအပ်လိမ့်မယ်လို့ကျွန်မတော့မြင်တယ်
ဟုတ်ကဲ့ဆိုတော့ဒါကအမျိုးသမီးတွေရဲ့ပါဝင်မှုအခန်းကဏ္ဍကလည်းဒါအင်မတန်ကိုပဲအရေးကြီးတယ်လို့ရှေ့လျှောက်မှလည်းဒါကဒီလိုမျိုးဆက်ပြီးတော့ပါဝင်နေနိုင်ဖို့အရေးကြီးတယ်လို့ထင်ပါတယ
်ဒီလိုမျိုးသမီးတွေကဟိုရုံးကန်ရတဲ့နေရာမှာပါဝင်လာတာဟာကျွန်တော်တို့တစုံတစ်ယောက်ရဲ့တိုက်တွန်းမှုမဟုတ်ဘူးပေါ့နော်ဟိုအိမ်မှာပဲနေရမျိုးမဟုတ်ပဲねအိမ်နဲ့အတိုက်ခံဖြစ်ပြီးတော့သူတို့တတရရနေရတဲ့နေရာမျိုးမှာပါဝင်တာမဟုတ်ဘဲねခက်ခက်ခက်ခက်ရင်ဆိုင်ရတဲ့ကြော်လွှားရတဲ့ဖြည့်ရှင်းရတဲ့နေရာမျိုးတွေမှာပါဝင်လာတဲ့အခါကျတော့ဒါကျွန်တော်တို့ပို့ပြီးတော့စိန်ခေါ်မှုကကြီးတယ်။စိန်ခေါ်မှုကြီးတဲ့အချိန်မှာပါဝင်လာတာကတကယ်ကိုစစ်မှန်တဲ့သူတို့ရဲ့နိုင်ငံရေးအမြင်နဲ့ခံယူချက်တွေနောက်တစ်ခုကရင်ဆိုင်နိုင်မှုတွေဖြစ်ပါတယ်။ဆိုတော့ဒီဟာကိုဆက်ထိန်းသိမ်းပြီးတော့ဒီမျိုးသမီးတွေရဲ့အခြေအနေတွေကိုဆက်ပြီးတော့ထိန်းသိမ်းပြီးတော့ဒီလိုမျိုးပဲနောက်နောက်မှာလည်းအမျိုးသမီးဒီနိုင်ငံရေးခန့်ကန့်တာတွေမှာအမျိုးသမီးတွေဆက်ပြီးတော့ပါဝင်နိုင်အောင်နိုင်ငံကောင်းဆောင်တွေကအမျိုးမျိုးရှိရှိနဲ့လမ်းစဉ်တွေချမှတ်နိုင်ရင်ပိုကောင်းလိမ့်မယ်လို့ကျွန်တော်အမြင်ပါတယ်။ဟု
တ်ဟုတ်ကဲ့ပါမဆွေရောင်ကျေးဇူးများကြီးတင်ပါတယ်ဒီလိုအချိန်လေးထိကြပေးတဲ့အတွက
်ဟုတ်ကျေးဇူးတင်ပါတယ်ရှင်
မကင်ပြူတွေကဒီအမျိုးသမီးကဏ္ဍကိုတင်ဆက်ခဲ့တာဖြစ်ပါတယ်အခုတခါတော့သုတဆုံလင်အမေရိကန်တခွင်အစီအစဉ်အလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့သမ္မတဂျိုးဘိုက်တန်ရဲ့နိုင်ငံတကာအမေရိကန်အခမ်းကဏ္ဍပိုမိုမြင့်မားလာအောင်ဆောင်ရွက်ချက်တွေအကြောင်းကိုတော့ကိုအောင်ကပြောပြမှာဖြစ်ပါတယ်
အမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့ဂျပန်၊အိန္ဒိယ၊အော်စတြေးလျခေါင်းဆောင်တွေဟာဒီသတင်းပတ်နောက်ပိုင်းမှာအွန်လိုင်းကနေတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ The Quad လို့လည်းတည်ကြတဲ့လေးပွင့်ဆိုင်လူမျိုးရေးဆိုင်ရာထိပ်သီးဆွေးနွေးပွဲမှာတရုတ်နိုင်ငံရဲ့ကာကွယ်ဆေးနဲ့သံတမန်ရေးအခွင့်အရေးပါဝင်ဒေတာရင်းဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးကြမှာပါ။အိမ်ပြီးတော့ပြောခွင့်ရဂျန်ဆာကီက
A range of issues of course will be discussed.
ကိစ္စရပ်တော်တော်များများဆွေးနွေးမှာပါ။ကမ္ဘာကြီးရှင်ဆိုင်နေရတဲ့ COVID ကရောဂါ၊စီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာပြဿနာတွေနဲ့ပတ်သက်လို့ဆွေးနွေးကြမယ်လို့ခန့်မှန်းထားပါတယ်
။သ The Quad အဖွဲ့အားစီးမဟာမိတ်အဖွဲ့မဟုတ်ပေမဲ့လည်းအာရှပစိဖိတ်ဒေသတွင်ဩဇာလွှမ်းမိုးမှုကြိုးစားလာနေတဲ့တရုတ်နိုင်ငံရဲ့အနေအထားကိုအင်အားချိန်ခွင်ရှာညှိမဲ့အဖွဲ့အဖြစ်ရှုမြင်ထားတာပါ2009ခုနှစ်ကနေစတင်လာတဲ့ဒီအဖွဲ့ဟာလာမယ့်တောက်ကြနေ့မှာတော့ပထမဆုံးအကြိမ်အနေနဲ့ဒေသဆွေးနွေးပွဲကျင်းပမှာပါနိုင်ငံသားဆက်ဆံရေးကောင်စီက Sheila A. Smith က
All eyes are on how the Biden administration is going to be pursuing
Biden အစိုးရအနေနဲ့အာရှဒေသအတွက်မဟာဗျူဟာဘယ်လိုချမှတ်မလဲဆိုတာကိုအားလုံးကစောင့်ကြည့်နေကြတာပါဒါဟာအစိုးရအဖွဲ့အစ်အတွက်လည်းကြီးမားတဲ့ဥတီရှိမှန်းချက်ဖြစ်တယ်ဆိုတာကိုအချက်ပြလိုက်တာဖြစ်ပါတယ
်ခေါင်းဆောင်တွေဟာတရုတ်နိုင်ငံအရေးနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးမယ်လို့ခန့်မှန်းထားပါတယ်တရုတ်အစိုးရကကဘာတလွားကပ်ဘေးရောဂါတိုက်ဖျက်ဖို့ကာကွယ်ဆေးဘီလီယံဝက်နီးပါးပမာဏဖြန့်ချိပေးမယ်ဆိုပြီးတော့ပြောဆိုထားတာပါဒီဘော်တရုတ်နိုင်ငံရဲ့ဩဇာချက်ထွင်ရေးကြိုးပမ်းချက်အဖြစ်ရှုမြင်ကြပါတယ်အမေရိကန်ကတော့ကာကွယ်ဆေးတွေဖြန့်ချိပေးမယ်ဆိုတာမျိုးပြောမှထားပေမဲ့လည်းကုလသမဂ္ဂကကြီးမှုတဲ့ COVAX အဖွဲ့ကြီးကိုတော့4ဘီလီယံကူညီမယ်ဆိုပြီးတော့ကတိပေးထားတာပါမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးစင်တာက J. Stephen Morrison ကအခုလိုပြောပါတယ
် We have not defined what volume ofvaccines
will become available. ကိုဗက်စ်အဖွဲ့ကြီးနဲ့လက်တွဲပဲနိုင်ငံတွေကိုကာကွယ်ဆေးဘလောက်များများဖြန့်ဝေပေးမလဲဆိုတာမသိပေမဲ့လောက်တာကတော့အသေးချာကိုလုပ်ပေးမှာပါ။အ
ိန္ဒိယနိုင်ငံကတော့တရုတ်နိုင်ငံကိုတံပြန်ဖို့ကာကွယ်ဆေးတွေတိုးထုတ်ဖို့သခွတ်အဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းထားပါတယ်။ Sheila Smith က
And it will be done in a multilateral framework, not just the Americans are going to.
ဘဝင်တွေရဲ့စူပေါင်းဆုံးဖြတ်ချက်နဲ့ဆောင်ရွက်မှာပါ။အမေရိကန်တနိုင်ငံတည်းမဟုတ်ဘဲ WHO ကိုဂရုပေးထားကြတဲ့အတိုင်းနိုင်ငံတကာပူးပေါင်းဆောင်ရွက်မှုနဲ့တုံ့ပြန်မှာပါ။မြန်နိုင်သမျှမြန်မြန်ဆောင်ရွက်မှာဖြစ်ပေမဲ့အမေရိကန်နိုင်ငံတွင်တည်တည်ငြိမ်ငြိမ်နဲ့ယောဂါမထိန်ချုပ်နိုင်သေးသရွေ့တော့ Biden အစိုးရကတခြားကိစ္စတွေကိုဦးစားပေးလိမ့်မယ်မထင်ပါဘူး။
ဒါ့အပြင်ထိပ်သီးအစည်းအဝေးအတွင်းမှာတရုတ်နိုင်ငံရဲ့စီးပွားရေးအင်အားကြီးထွားလာမှုနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးဖို့ရှိပါတယ်။2021ခုနှစ်မှာတရုတ်ဟာကာကွယ်ရေးအသုံးစရိတ် 6.8 ရာခိုင်နှုန်းတိုးလာပါတယ်။ American Indo-Pacific ကုကဲရေးဌာနကရေရပ်ပိုချိုကြီး Philip Davidson က
Absent a convincing deterrent, China will be emboldened to continue to take
action. ဒါမျိုးထင်ကြောင်းတာမလုပ်ဘူးဆိုရင်ကျွန်တော်တို့ရဲ့သတ်မှတ်ထားတဲ့နိုင်ငံတကာစံနှုန်းထားတွေနဲ့လွတ်လပ်တဲ့ Indo-Pacific မူဝါဒတွေကိုသူတို့ကပယ်ဖျက်အစားထိုးဝင်ရောက်ဖို့ပိုလှုပ်လာနိုင်ပါတယ်
။တရုတ်နိုင်ငံရဲ့ကာကွယ်ရေးအသုံးစရိတ် 208 ဘီလီယံဟာ American စီးရေးအသုံးစရိတ်ရဲ့၄ဘုံတဘုံပမာဏသာရှိပေမဲ့ဂျပန်ထက်တော့၄ဆပိုများပါတယ်ခင်ဗျာ။သမရဂျိုးဘိုင်ဒန်ဟာအမေရိကန်ရဲ့ကမ္ဘာထုတ်ကုန်ကဏ္ဍအခြေအနေကိုပြန်သုံးသပ်လေ့လာဖို့အမိန့်ကြေညာချက်တည်းရဲ့လက်မှတ်ရေးထိုးလိုက်ပါတယ်။ကွန်ပျူတာ chips, ရက်စက်ကာတုန်ဘက်တရီ, ဆေးဝါး၊ရက်စက်ပစ္စည်းထုတ်လို့ရမှာသုံးတဲ့တွင်းတွက်ပစ္စည်းစတဲ့ထုတ်ကုန်လုပ်ငန်းတွေမှာအမေရိကန်ရဲ့အားနည်းချက်ဘာတွေဖြစ်လာနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့လည်းပြန်သုံးသပ်မှာပါ။ COVID ကရောဂါစဖြစ်ခါစားကာလတွေမှာအမေရိကန်ထုတ်ကုန်တွေကျဆင်းခဲ့ပြီးနိုင်ငံတော်ဝန်မှလည်းနှကောင်းစည်းလက်ရည်စတာတွေမလောက်မငါဖြစ်ခဲ့ပါတယ်။အခုအခါမှာဆိုရင်လေမော်တော်ကားထုတ်လို့ရမှာတက်ဆင်ရတဲ့လျှက်ကူး chips တွေအလွန်လောက်မရှိမှကိုထုတ်လို့သူတွေကစိုးရိမ်နေတာကြောင့်အခုလိုအခြေအနေကိုပြန်ဆန်းစစ်ဖို့သမ္မတဂျိုးဘိုင်ဒန်ကအမိန့်ကြေညာချက်လက်မှတ်ရေးထိုးခဲ့တာပါသမ္မတဂျိုးဘိုင်ဒန်က
These reviews will identify policy recommendations
ဘာတွေအကြံပြုတင်ပြမလဲဆိုတာပြန်သုံးသပ်မှာဖြစ်ပြီးထုတ်လို့တဲ့အစဉ်တိုင်းမှာအားဖြည့်ဆောင်ရွက်သွားမှာပါဒါအပြင်အကြံပြုချက်တွေကိုလည်းအမြန်ဆုံးအကောင့်ထည့်ဖော်သွားမှာပါ
ကာကွယ်ရေးကျန်းမာရေးပို့ဆောင်ရေးစွမ်းအင် ID အစားအသောက်ထုတ်လုပ်ရေးစတဲ့ကဏ္ဍတွေအပေါ်လဲပြန်သုံးသပ်မှာဖြစ်ပြီးတော့ဒီလိုသုံးသပ်ချက်တည်းဟာအမေရိကန်ကုမ္ပဏီတွေရဲ့ထုတ်ကုန်ကဏ္ဍအတွက်အထောက်အကူပြုသွားမှာဖြစ်ပါတယ် CSIS မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနကကမ္ဘာစီးပွားရေးအကြီးအကျယ်အကြံပေး Scott Miller က
with particularly with dramatic change or rather
ဒီကကတိတိသားသားတမဟုတ်ချင်းပြောင်းမလားတဟုန်တို့ပြောင်းမလားဆိုတာပါတစုံလုံးဆက်ဆက်စဉ်းစားရပါမယ်ထုတ်ကုန်ကဏ္ဍတစ်ခုလုံးကိုခြုံပြီးသုံးသပ်ရပါမယ
်သမရရဲ့အမိန့်ထုတ်ပြန်ချက်မှာဘယ်နိုင်ငံဆိုတာမပါပေမဲ့လည်းအမေရိကန်ဟာလျှက်စစ်ပစ္စည်းအားအစားစစ်ပတ်သုံးပစ္စည်းအစုံထုတ်လို့ရမှာအဓိကလိုအပ်တဲ့မြေရှားသတ္ထုလိုမျိုးအပါအဝင်တခြားကဏ္ဍတွေမှာလည်းတရုတ်နိုင်ငံပေါ်မိခိုနေရတာပါအရှိမောက်တက်သူကစီးပွားရေးအကဲကတ်Nada Sanders ကအခုလိုပြောရတယ
် That is not a good spot to be in. Having said that, I think to just say
ဒီချေရောက်နေတာကမကောင်းပါဘူး။တရုတ်နိုင်ငံတခုတည်းအပေါ်ပဲအားထားနေရတာကလည်းရေထိုးကိုပဲကြည့်တဲ့သဘောပါ။အခုမူဝါဒကတော့ American ထောက်ကုံစီးပွားရေးတစ်စုံလုံးပေါ်မှာကြဲကြဲပြန့်ပြန့်ပြန်သုံးသပ်တယ်လို့ထင်ပါတယ်။ဆိုတော့တရုတ်တနိုင်ငံတည်းအပေါ်မှာမှီခိုတာမဟုတ်တော့ပါဘူး။
သမ္မတဟောင်းထရမ့်လက်ထက်ကတော့အခွန်တိုးကောက်တာပြည်တွင်းထုတ်ကုန်တွေတိုးထုတ်ဖို့စတာတွေကိုအားပေးခဲ့ပါတယ်။ဘိုင်ဒန်ကတော့တခြားနည်းလမ်းကိုရွေးချယ်ပါတယ်။သမ္မတဘိုင်ဒန်နဲ့ဒုသမ္မတကမလာဟဲရစ်တို့ဟာထုတ်ကုန်လုပ်ငန်းတွေပိုးပြီးတော့အရှိန်အဟုန်တိုးမြင့်ရေးကွန်ဂရက်စ်လွှတ်တော်ရဲ့ထောက်ခံမှုရဖို့လဲလွှတ်တော်အမတ်တွေနဲ့ဗိုလ်ထုံးကြီးကတွေ့ဆုံခဲ့ပါတယ်ခင်ဗျာ။လူငယ်တွေနဲ့မလာမတိုင်ခင်ကတည်းကကိုရိုနာဗိုင်းရပ်စ်ကြောင့်လူတွေသေဆုံးခဲ့သလိုအကြီးအကျယ်ရောဂါကူးစက်ခံရပြီးတဲ့နောက် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးက COVID-19 ကရောဂါအဖြစ်ကြေညာခဲ့တာပါ virus ရောဂါပိုးသစ်ဖြစ်တာကြောင့်အဲ့ဒီအချိန်မှာဒီရောဂါအကြောင်းကိုသိမသိကြပေမဲ့လည်းနောက်ပိုင်းမှာတော့ virus သစ်ဟာလူခန္ဓာကိုယ်အတွင်းအစိတ်ပိုင်းတွေပုံမှန်အလုံးမလုံးနိုင်အောင်ပျက်စီးစေပြီးရေရှည်ခံစားရမယ့်ရောဂါလက္ခဏာတွေကိုလည်းပညာရှင်တွေလေ့လာတွေ့ရှိခဲ့ပါတယ်အသက်ရှူလမ်းကြောင်းဆိုင်ရာထိခိုက်ပျက်စီးစေတဲ့ COVID-19 ရောဂါကို SARS-CoV-2 လို့လည်းအတူကောက်ခေါ်ပါတယ်။ဒီဒီချိန်မှာတော့ဒီ virus ဟာကမ္ဘာတစ်လောက်ခန့်မြန်မြန်ကူးစက်ကုန်တာကြောင့်ကရောဂါဖြစ်လဲသတ်မှတ်ခဲ့တာပါ။ပထမအကြိမ် SARS ရောဂါကူးစက်မှုတရုတ်နိုင်ငံမှာ2002ခုနှစ်ကဖြစ်ပွားခဲ့ပြီးဒီဒီချိန်မှာတော့2019ခုနှစ်နောက်ပိုင်းမှာဖြစ်ပွားတာကြောင့် COVID-19 ဆိုပြီးတော့နာမည်ပေးခဲ့ပါတယ်။ကိုဗစ်ရောဂါဖြစ်ခဲ့သူတွေကအသက်ရှင်ကျန်ခဲ့သူတွေရေရှည်မှာရောဂါတန်းကိုခံစားရနိုင်တယ်လို့တခြားအဲ့ဒီလိုမျိုးဘယ်သူတွေခံစားရမယ်ဆိုတာကိုလည်းဘယ်သူမှမသိနိုင်သေးပါဘူး။မောပန်းတာ၊ကောင်းကိုက်တာ၊အသက်ရှူကျက်တာ၊ရင်ဘတ်အောင့်တာစတာတွေဖြစ်နိုင်တယ်လို့မှတ်ဉာဏ်ချုပ်ရင်းတာစိတ်ကြရောဂါစတာတွေလည်းဖြစ်နိုင်ပါတယ်။အခုအခါမှာတော့ကိုဗစ်ရောဂါကိုရေရှည်မှာခံစားရနိုင်သူတွေအတွက်အစည်းအဝေးတွေဖွင့်နေပါပြီ။ရောဂါတန်းကိုရေရှည်မှာခံရရင်ပဲဖြစ်ဖြစ်မခံရရင်ပဲဖြစ်ဖြစ်သူတို့ရဲ့ဟိုတစ်ချိန်ကအခြေအနေနဲ့လက်ရှိကတော့ပြောင်းလဲသွားပြီဖြစ်ပါတယ်ခင်ဗျာ
။ကိုအောင်တင်ဆက်တဲ့သုဒ္ဓဆောင်နဲ့အမေရိကန်တကွင်အစီအစဉ်ဖြစ်ပါတယ်ခင်ဗျာ။အခုတခါတော့ဒေါခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ်။
ဒီဘက်တော့စစ်တပ်အာဏာသိမ်းတာကိုလက်မခံဘဲလမ်းတွေပေါ်မှာဆန္ဒပြနေကြတဲ့မြန်မာပြည်သူတွေရင်ဆိုင်နေရတဲ့မျက်ရည်ရုပ်ပုံအန်ဒီရဲ့ပြပြနေတာပါအဒီရုံနေနေရမှာကြေကြေပြန့်ပြန့်သုံးနေရှိတဲ့မျက်ရည်ရုပ်ပုံကို CS လို့အတူကောက်ခေါ်လို့ရှိပါတယ်ဒီဓာတ်ရုပ်ပစ္စည်းကိုဖန်တီးခဲ့တဲ့သိပ္ပံပညာရှင်နှစ်ဦးရဲ့နာမည်ကော်ဆန်နက်စတော်ဒန်အတူကောက်ကိုအစွဲပြုပြီးခေါ်ဆိုတာပါဒီဓာတ်ရုပ်ဒရပောင်းကဘလို့အလုပ်လုပ်ပါတယ်အမေရိကန်စစ်တပ်ကတဘာဝဝင်းကျင်ကျန်းမာရေးဆိုင်ရာအကြီးအကဲတဦးဖြစ်တဲ့ဦးသူရအောင်ကအခုလိုရှင်းပြပါတယ
် CS ကအများဆုံးသုံးတဲ့ဟာပါတခြားဟာတွေလည်းရှိသေးတယ် CN တို့ CA တို့ CR တို့ပေါ့နော် CS ရဲ့အရှိနာမည်ကတော့ chlorobenzene lidine melanonitrile အလုပ်ပြောရှိပါတယ်သူရဲ့ chemical compound ကိုပြောမယ်ဆိုရင် carbon က10ခု hydrogen က5ခုเนาะနောက်ထပ် carbon C တခုပါသေးတယ်iron လည်းပါတယ် nitrogen လည်းပါတယ်ဆိုတော့သူကပြောချင်တာ chemical chain ကြီးอ่ะအရှိသူ powder form လိုမျိုးတခါလေကျတော့ liquid form လိုမျိုးအဲ့ဒါမျိုးကိုသူက pressurize လုပ်ပြီးတော့တံပူးလေးထဲမှာပေါ့เนาะ canister ထဲမှာထည့်တာမျိုးများသောအားဖြင့်လုတ်တက်တယ်ပေါ့เนาะအဲ့ဒီဥစ္စာကချင်းကအရန်ရှည်တော့ခါကြတော့ရိုးရိုးတာမန်လေးလိုလေးခါလိုက်ုံနဲ့မပြောက်ဘူးပေါ့နော်။နောက်သူကပူဆိုးတာပါလဲဆိုသူကဆိုးဆွတ်တဲ့အရာများကိုပို့ပြီးတော့ဟို activate ပို့ဖြစ်စေပို့ပြီးတော့ထိတွေ့ရင်ပို့ပြီးတော့သူ့ရဲ့အစွမ်းတက်တီပို့ပြတဲ့ခါမှာလောင်နေပေါ့နော်ပူတဲ့ခံစားရတယ်ပေါ့။အခုလို match လဗမာပြည်မှာချွေးတွေပါတွေထွက်တဲ့အခါမှာအင်းကြီးလက်ရှည်တို့ပါတို့ဝတ်မထားရင်ဒီဆူဆွတ်တဲ့နေရာတွေကိုတွောင်းရင်လောင်တလူမျိုးပုတ်ခံစားရတယ်။အဲ့ဒီအချိန်မှာဗစက်အကာတို့မျက်လုံးအကာတို့မပါဘူးဆိုရင်နုညံ့တဲ့အထဲတွေကဆူဆွတ်တဲ့ဒီအာခေါင်လေးတွေလိုက်တယ်ပို့ပြီးတော့လောင်စေတယ်။အဲ့တော့ဒီအထိခံရတဲ့လူကလုံးဝခံနိုင်ရင်မရှိပဲနဲ့သူကအယံကိုပူလောင်တလူခံစားပြီးတော့ဟို control မလုပ်နိုင်တဲ့မနဲ့နှချီးလေးထွက်တာအဲ့လိုပါလို့အဲ့လိုဖြစ်တာပေါ့နော်။အဲ့တော့ဟို CS case ကပြောရင်တော့ chemical chain ရှေ့ကြီးဖြတ်တော့အရန်ခက်တယ်သူကဒီဆွဆွတဲ့ဟာဆိုရင်ပူကြိုက်တယ်ပူပြီးလောင်စေတယ်ပေါ့အဲ့ဒါအဲ့တော့အခြေခံပေါ့နော
်ဒီမျက်ရည်ရုပ်ဘုံနေနဲ့ပြစ်တဲ့အခါမှာသူတွေကဒီမျက်ရည်ရုပ်ဘုံနေကိုရေနဲ့တော့ဖြန့်ကြတယ်ဆိုတော့ဆော့ဆော့ဆွဆွလို့ရှင်ပူပြီးထိကြိုက်တယ်ဆိုတော့အခုပမာကြီးမှာတွေ့နေတာဒီမျက်ရည်ရုပ်ဘုံနေပြစ်ပြီးဆိုလို့ရှင်စောင့်နေမှာသူတို့ရေဆွတ်တယ်ရေဆွတ်ပြီးတော့ဒီဘုံနေအုပ်တာတော့အငွေတရောင်လောက်တာတော့လောက်ကြတယ်ဆ
ဆိုတော့ဒါတွေရောဟိုနီးလန်းမှန်ပါသလ
ားဒီမှာရှိတဲ့ CDC guideline ပေါ့เนาะ Center for Disease Control ပေါ့အဲ့ဒီဒီကတော့ guideline နေပေးထားတာပေါ့သူတို့ကတော့ဟိုမျက်ရည်ရိုးဘုံတို့ဘာလို့ဆိုတာလူကိုခွဲစေတဲ့အရာဆိုတော့ခွဲပြေးဖို့ပဲပြောထားတာပေါ့เนาะပြေးဖို့ဒီလိုမျိုးပြန်လုတ်တယ်ဆိုတာမျိုးကပြီးခဲ့တဲ့နှစ်ကမှဟောင်ကောင်မှာပြန်လုတ်တာမျိုးကိုတွေ့တာဟုတ်သူ့ကိုရေနဲ့လောင်းလိုက်ပြီးတော့အသေးတင်အောင်လှုပ်သွားတာတို့ပြန်ရိုက်ထုတ်တာတို့မျိုးအန္တရာယ်တော့များတယ်အဲကျွန်တော်အတီတယောက်ဆိုလဲဒီကန်နစ်တာဘူးကိုလက်နဲ့ကန်တော့လက်ကိုလောင်သွားတာတွေဖြစ်ခဲ့ဘူးလေပေါ့နော်ကန်နစ်ရက်ကက်နဲ့ပြန်ရိုက်တာတွေတချို့လဲကျွန်တော်မြင်ရတယ်ပေါ့အဲအဲ့ဒါကဒီ source ကိုဖယ်ထုတ်လိုက်တဲ့နည်းပေါ့အဲ့ဒီနည်းတွေကတော့ဒီမှာတော့ recommendation မရှိထားဘူးမှားလာဆိုတော့မမှားဘူးအစ်စ်တွေဖြစ်နေတာပေါ့နော်ကျွန်တော်ပြောတယ်ခုနစုစစ်တယ်ဆိုတာခန္ဓာကိုယ်အသားရေစုစစ်တာမှာခန္ဓာကိုယ်ကပူလောင်တဲ့ဓာတ်ပူခံရတာပေါ့ကိုယ်မှာချွေးပီနေရင်တို့ကိုယ်မှာအင်ကြီးလက်ရှိမပါရင်တို့ကိုယ်ကဒီပါဇက်တွေမျက်လုံးတွေကိုအုပ်မထားရင်တို့အဲ့လိုမျိုးတွေရှိတာပေါ့အချိန်ကြီးမကဲပေးမလုတ်ပေးနိုင်ရင်လူတွေက blind ဖြစ်သွားတာတို့မျက်စိကွယ်သွားတာတို့ဟိုနောက်ပြီးတော့ဒီ asthma ရှိတဲ့လူတို့ဘာလို့ပေါ့နော်အာခေါင်ထဲမှာပူတာလောင်တာမခံနိုင်ရင်အသက်ပါတဲ့ဒီဖြစ်နိုင်ပါတယ်ခင
်ဗျဒီပစ္စည်းဟာလူစုကွဲဖို့လုတ်တာဒီဟာကိုပြန်ပြီးတော့ဟုတ်ခုကံမမဟုတ်ဘူးအတုံးပြို့မဟုတ်ဘူးဆိုတော့အခုလူတွေကတုံးနေကြတယ်တုံးနေချမ်းမှာအန်ဒီရအကြီးတယ်ပေါ့နော်ဒီပေါ့နော်မြင့်ရိုးဘုံကြောင့်ဖြစ်လာနိုင်တဲ့အန်ဒီရလေးတွေနည်းနည်းပြောပြပေးပါပြည့်ပြည့်စုံစုံသိအောင
်ဟုတ်ကဲ့ဟုတ်ကဲ့မြင့်ရိုးဘုံနဲ့ပတ်သက်ပြီးတော့ short term help နဲ့ long term help ပေါ့နော်နှစ်ခုရှိတယ်ရေရှည်မှာတော့တချို့ research တွေကစုံစမ်းစဲပေါ့နော်ဒီဟို health effect တွေပေါ့နော်ရေတို့မှာဗာရီဖြစ်နိုင်လဲခုနလိုမျိုးပူလောင်တဲ့ပူလောင်စေတဲ့အာမျိုးဖြစ်တာပေါ့နော်ဟိုကကိုယ်ပဲမီးမီးနဲ့တို့ထားတယ်လို့ပေါ့နော်အဲ့လိုဖြစ်တယ်နောက်နေပူကျဲကျဲအောက်မှာလည်းပူပြီးခံစားရတယ်ပြောတယ်ကိုကအဲ့ရာကြီးကိုလောင်နေတဲ့အချိန်မှာနေကကိုယ်ပြင်းပြင်းကြီးပူနေတဲ့အခါမှာဒါပူခံစားရတာပေါ့နော်နောက်မျက်လုံးတွေဘာတွေ blind ဖြစ်နိုင်တယ်ပေါ့ဘာဖြစ်လို့တော့ဆိုတော့ခိုနေရာလေးတွေဘာမျက်လွာလေးတွေဘာလေးတွေကအရန်ကိုသေးပါတဲ့ဟာဆိုတော့ဒီလိုလောင်တဲ့အခါမှာ blind ဖြစ်သွားနိုင်တာတွေရှိတာပေါ့နောက်မျက်လုံးတွေဘာတွေကိုမပုတ်ဖို့ပြောထားတယ်ဒါပေမဲ့လူတွေရဲ့ instant reaction ကတော့ဒီလိုမျိုးလူမျိုးပုတ်ချင်တာ哦အဲပုတ်တဲ့အခါမှာပုံဆိုးသွားနိုင်တာတွေရှိတယ်ဒါတွေကတော့ဖြစ်နိုင်ခြေရှိတယ်ဖြစ်လဲဖြစ်နေတဲ့ health effect တွေပေါ့
ဆိုတော့ဒီမျက်ရည်ဘုံနဲ့ပတ်သက်ပြီးတော့စစရေတို့ပေါ့နော်ရေတို့ဖြစ်နိုင်တာလေးတွေပေါ့အခုရေရှည်မှာရောဘာတွေဖြစ်နိုင်လဲဘာအန္တရာယ်များရှိပါလဲ
long term health ကတော့ကျွန်တော်ပြောလို့ပဲချက်ချင်းငွေတွေဘာတွေမျိုးလုံးနဲ့ဝင်တာကိုမရှင်းနိုင်ရင် तू က activate ဖြစ်နေမှာပဲပိုပြီး severe ဖြစ်သွားတာပေါ့နော်သူမျက်လုံးနာသွားတဲ့ဟိုကန့်သွားတဲ့အထိဖြစ်သွားနိုင်တာပေါ့နော်နောက်ပါဇက်သေးကိုဝင်တာမျိုးဆိုရင်လည်းဒီအသက်ရှူလမ်းကြောင်းပိတ်တာတွေပါလေဖြစ်နိုင်တာပေါ့ပေါင်းဆိုသူကချွဲတွေပါလေအရန်ထားလာအဲ့ချွဲကိုပြန်ပြီး activate ဖြစ်ပိုပြီးသူကနေသူရှုပ်နေပြီးတော့အပူဓာတ်တွေအထက်မှာအရန်များပြီးတော့ဟို asthma ပါညာရှိတဲ့လူဆိုတာလေကြောင်းပိတ်သွားတာမျိုးပေါ့နော်အဲ့လိုမျိုးဖြစ်နိုင်တယ်နောက်ပြီးတော့ CS ကကိုကြာကြာရှူပြီးထားတဲ့လူကသူမှာ asthma ရှိသွားပြလားမရှိသေးတဲ့လူက asthma ရှိသွားပြလားဒီလိုမျိုးစစ်ရမယ်ပေါ့နော်မျက်လုံးကိုလည်းခဏခဏစစ်နေရမှာပေါ့သူရဲ့အရေးပြဘယ်လိုထိသွားလဲပါညာဒါလည်း long term health တွေပေါ့အင်္ဂလန်က researcher တယောက်က biomarker ဆိုရှိတယ် biomarker ဆိုတာဗာလဲလူရဲ့ခန္ဓာကိုယ်က kidney တို့ဒီအသေးတို့ဘာတို့ကဒီဝင်လာတဲ့ရှူမိတဲ့ဟာကိုသူပြန်ထုတ်ပြရတာကို CS case TB သားလူကိုစီးစစ်တယ်စီးထဲမှာ acid တမျိုး form ဖြစ်တယ်ပေါ့နော်အဲ့ဒီ CS ကခန္ဓာကိုယ်ထဲမှာဒီလိုမျိုး acid တွေကိုထုတ်နိုင်ခန္ဓာကိုယ်ရဲ့အရင်နဲ့ပေါင်းပြီးတော့အဲ့လိုမျိုးလူအန္တရာယ်ပေးစေမဲ့ acid မျိုးထုတ်နိုင်နေဆိုရင်ခန္ဓာကိုယ်ထဲကမထွက်ရင်ရောရေရှည်ကျန်းမာရေးတွေဘယ်လိုလဲစုံစမ်းနေသေးပါပေါ့နော်ဒါကဘာကြီးက CS ကို riot control အတွက် safe ဖြစ်တယ်လို့ထုတ်လုပ်ထားပေးမယ်လို့ long term health တွေကိုရှာနေသေးပဲပေါ့နော်နောက်တကယ်လို့အဲ့ဒီpoison tea cs poison tea ရင်အခုချိန်ထိ antidote အဖြေမရှိအစိတ်ဖြေစေမဆိုမရှိသေးဘူ
း American စစ်တပ်ကတဘာဝဝင်းကျင်ကျန်းမာရေးတာဝန်ခံဦးသူရအောင်မှာနောက်တစ်ပတ်မှာတော့မြေရေဘုံကိုဘလို့ခုခံကာကွယ်ရမယ်ဆိုတာနဲ့ဒီဓာတ်ရုပ်အစိတ်နဲ့ထိနေရင်ဘာလုပ်ရမယ်ဆိုတာတွေကိုဆက်ပြီးပြောပြပေးပါမယ်ဆိုတော့တင်ပြရင်ဒီသတင်းပတ်သက်သိပ္ပံနဲ့မိပညာကဏ္ဍကိုဒီမှာပဲပြန်လာလို့ပြန်စင်နောက်တစ်ပတ်မှာပြန်ပြီးဆောင်ရွက်
ဒီဘက်နဲ့နီးပညာကဏ္ဍမှာမျက်ရည်ရိုးဘုံရဲ့ NDA နဲ့တတိထားတဲ့အချက်တွေကိုပညာရှင်တို့ဦးနဲ့ဆွေးနွေးပြီး
ဒေါခင်မျိုးသက်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA အထုတ်လွှင့်တဲ့အခုအစီအစဉ်ကိုဒီမနက်ခင်း၈နာရီကနေ၉နာရီမှာလဲတခါပြန်လည်ထုတ်လွှင့်အောင်မှာဖြစ်ပါတယ်ရေဒီယိုကနေနားဆင်မယ်ဆိုရင်တော့လိုင်းဒိုမီတာ20 kHz 15113လိုင်းဒိုမီတာ25 kHz 11823လိုင်းဒိုမီတာ32 kHz 9335ရူကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာကျွန်တော်တို့ Facebook မှာလဲအခုအစီအစဉ်ပြီးတာနဲ့တခါ live ကိုအပြည့်တနိုင်ရီစာပြန်လည်နားဆင်နိုင်မှာဖြစ်ပါတယ်ကျွန်တော် VOA ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးစာပေးပို့လို့ရဆိုရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့နိုင်ငံကသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးပြောပြမှာပ
ါဒီမနက်ကမှဒီမိုကရေစီစနစ်ပြန်လည်ပေါ်ထွန်းလာအောင်အ мян ဆုံးကြိုးပမ်းမှုလိုအပ်နေတဲ့အကြောင်းအမေရိကန်ပါဝင်လေးနိုင်ငံလုံခြုံရေးဆိုင်ပူးပေါင်းဆောင်ရွက်မှုအဖွဲ့ Quad ကောက်ဆောင်တွေကပြောဆိုလိုက်ပါတယ်ဒီမနက်ကနဲ့မြန်မာပြည်သူတွေကိုကာလကြာရှည်အားပေးထောက်ခံလာကြတဲ့နိုင်ငံတွေအနေနဲ့ဒီမိုကရေစီပြန်လည်ပေါ်ထွန်းလာဖို့ဒီမိုကရေစီစနစ်ရဲ့ကြံ့ကြံ့ခံနိုင်စွမ်းတွေခိုင်မာအားကောင်းအောင်ဥစားပေးဆောင်ရွက်ဖို့အရေးကြီးလိုအပ်နေတဲ့အကြောင်းအမေရိကန်ဂျပန်ဩစတြေးလျနဲ့အိန္ဒိယနိုင်ငံခေါင်းဆောင်တွေရဲ့တောက်ချန်တွေကအွန်လိုင်းဆွေးနွေးမှုပြီးပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားတာပါတောက်ချန်တွေကအွန်လိုင်းတွေ့ဆုံမှုအတွင်းမြန်မာနိုင်ငံအခြေအနေတွေအပါဝင်ဒေတာတွင်အရေးကြီးတဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြောင်းလည်းအမေရိကန်အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဂျိတ်ဆိုလိဗန်ကပြောပါတယ်ဂျပန်ဝန်ကြီးချုပ်ယူရှိဟီရာဆူဂါကလည်းမြန်မာနိုင်ငံအခြေအနေပေါ်အလွန်အမင်းစိုးရိမ်တဲ့သဘောထားကိုဆွေးနွေးပွဲအတွင်းပြောဆိုသွားပါတယ်မြန်မာနိုင်ငံဒီမိုကရေစီငြိမ်းချမ်းရေးနဲ့တည်ငြိမ်မှုအတွက်တံမိုးထားတဲ့အကြောင်းအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကအလေးထားပြောကြားခဲ့တယ်လို့လည်းအိန္ဒိယနိုင်ငံခြားရေးဝန်ကြီးကတောက်ချာနေသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်မြန်မာနိုင်ငံမှာဆက်အနာတိုင်းမှုကိုငြိမ်းချမ်းစွာဆန္ဒပြသူတွေပေါ်လူညွေးတပ်ဖွဲ့တွေကအကြမ်းဖက်နှိမ်နှင်းမှုတွေနဲ့ဖမ်းဆီးမှုတွေအတွင်းထိရိုက်ဒေဆုံမှုတွေအတွက်ကုလသမဂ္ဂနဲ့အမေရိကန်ပါဝင်နိုင်ငံတကာအသံဝန်ကထပ်မံတရီပေးလိုက်ပါတယ်အနာဝနီရဲ့နေနေမှုတွေအတွင်းအမျိုးသမီး6ဦးထိသေဆုံးခဲ့ပြီးဖြစ်တယ်လို့ငယ်ရွယ်သူတွေ၊လိင်စိတ်ကွဲပြားသူတွေ၊တက်ကြွလှရှားသူတွေအရက်ဖက်ဖွဲ့စည်းကလူပုဂ္ဂိုလ်တွေပါဝင်အမျိုးသမီး6ဦးလောက်ဖမ်းဆီးခံထားရကြောင်းနဲ့ဖမ်းဆီးခံထားခြင်းမှာလိင်ပိုင်းဆိုင်ရာနဲ့အကြမ်းဖက်ခံရမဲ့ချင်းချောက်မှုတွေနဲ့လည်းရင်ဆိုင်နေရပါတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖင်ဒူဂျာရစ်ကတောက်ချာနေသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။အချိန်နဲ့မှာပဲကလေးတွေပေါ်ထိခဲ့တည်ကြတဲ့အထိကြည်စံစစ်တွေအသုံးပြုတာပါဝင်အင်အားလွန်ကျွန်းသုံးနှစ်နှစ်နေတဲ့လောက်ရတွေကိုကုလသမဂ္ဂကလေးမြတ်ရန်ပုံငွေဖွဲ့ UNICEF ကအပြင်းထန်ဆုံးပြစ်တင်ရှုတ်ချလိုက်ကြောင်းလည်းပြောပါရယ်မနေ့ကအထိရရှိထားတဲ့အချက်လက်တွေအရအကြမ်းဖက်နေနေမှုတွေကြောင့်တည်ဆုံးသူကလေး9ယောက်ရှိပြီး100ယောက်ကလည်းဒဏ်ရာအပြင်းထန်ရရှိခဲ့ကြောင်းပြောပါရယ်ဖမ်းဆီးထားသူတွေဟာမိသားစုတွေနဲ့တွေ့ခွင့်မရသလိုဥပဒေကြောင်းအရတိုင်းမင်းဆွေးနွေးခွင့်မရပဲလူခွေချိုးပေါက်ခံရတယ်လို့လဲကုလသမဂ္ဂတွင်းမှုချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့တာပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်နေရက်မပြောင်းရဲကြတဲ့မြန်မာနိုင်ငံသားတွေကိုအမေရိကန်ကအကာအကွယ်ပေးဖို့ပြင်ဆင်နေတဲ့အကြောင်းအမေရိကန်သတင်းဌာန NPR ကအစိုးရတောင်းရှိသူတို့ကိုကုကာပြောဆိုလိုက်ပါတယ်အမေရိကန်မှာရောက်နေပြီးသားမြန်မာနိုင်ငံသား1600လောက်တွေအကျုံးဝင်နိုင်မဲ့အစီအစဉ်ရအမေရိကန်မှာတနှစ်ခွဲအထိတရားဝင်နေထိုင်လွတ်လပ်ကံဝင်ရမှာဖြစ်ကြောင်းလည်းအမိမဖော်လို့သူအစိုးရရရှိသူကိုကိုးကားပြီးတရင်ကဖော်ပြခဲ့တာပါအမေရိကန်မှာလက်တလုံးဘလို့ပုံစံနဲ့နေထိုင်နေတဲ့သူတွေကိုလက်ခံသွားမှာလဲဆိုတော့တိတိကျကျမသိရကြောင်းလည်းပြောပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်တဲ့လွေနဲ့နောက်ဆက်တွဲစစ်အာဏာသိမ်းမှုစက်ကျင်ဆန္ဒပြမှုတွေပေါ်အကြမ်းဖက်နေနှင်းမှုတွေအတွက်အမေရိကန်ကမြန်မာစစ်တပ်ထိတန်းရရှိနေမိသားစုဝင်တွေကိုအရေးယူတန်ခတ်မှုတွေကြီးညာခဲ့ပြီးတဲ့နောက်မြန်မာနိုင်ငံသားတွေကိုအကူအညီပေးဖို့စီစဉ်နေတဲ့သတင်းထွက်ပေါ်လာတာလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုနောက်ပိုင်းနိုင်ငံရေးတင်းမာမှုတွေကြီးထွားလာနေချိန်မှာပဲမြန်မာနဲ့တရုတ်နိုင်ငံကြားတွေ့တန်းထားတဲ့ရင်းနှီးတဲ့သဘောတမ်းဝင်ပိုက်လည်းတွေလုံခြုံအောင်အကာအကွယ်ပေးဖို့မြန်မာစစ်တပ်ကိုတရုတ်နိုင်ငံကပြောဆိုထားကြောင်းပြင်ပကိုပေါက်ကြားခဲ့တဲ့အစည်းအဝေးမှတ်တမ်းတစ်ခုမှာဖော်ပြထားပါတယ်မြန်မာအနာဝန်အနေနဲ့ဖေဖော်ဝါရီလ23ရက်နေ့ကတွေ့ဆုံချိန်မှာပိုက်လိုင်းတစ်လျှောက်လုံခြုံရေးတွန်းမြှင့်မှုပြောဆိုခဲ့တဲ့အကြောင်း VOA ကရရှိထားတဲ့အစည်းအဝေးမှတ်တမ်းမှာဖော်ပြထားတာပ
ါကျေးဇူးပါခင်ဗျာဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကဒေါခင်မျိုးသက်ဖြစ်ပြီးအတံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Walker ဖြစ်ပါတယ်သောရစီမြန်နဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းဝေးကြပါစေခင်ဗျာ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
Thank you.
This program